to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ။တော်ရရှိများရှင်လန်းချမ်းမြေကြပါစေ။ VOA American တံမြန်မာပိုင်းစီစဉ်ရဲ့2018ခုနှစ်အောက်တိုဘာလ10ရက်တနင်္လာနေ့မနက်ဖြန်အစီအစဉ်လေးကိုမနက်6:00နာရီကနေ9:00ထိဆိုင်းတိုမီတာ24.50MHz တိကျကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရစေခင်ဗျာ။ကျွန်တော်စမိုးပြီပါခင်ဗျာ။ခုမနက်ခင်းစီစဉ်လေးကိုတာဝန်ယူတင်ဆက်ပေးပါပါ။
မင်္ဂလာပါရှင်ချမကခင်ဗျာပါဒီပင်နေခင်တရင်တွေကိုကိုကျော်ကျော်သိနေသူကြီးညာပေးပါပါအမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်နှုတ်ရဲ့ဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲကိုဖြစ်နိုင်တဲ့အများဆုံးကျင်းပနေအောင်စီစဉ်ဖို့အတွက်အမေရိကန်နိုင်ငံခြားရေးဝန်ကြီးနဲ့မြောက်ကိုရီးယားခေါင်းဆောင်တို့ကပြောကြားလိုက်ပါတယ်စိန့်မာတင်ကျွန်းကိုမြန်မာပိုင်ဖြစ်မြေပုံမှာဖော်ပြထားတာကိုဘင်္ဂလားဒေ့ရှ်ဘက်ကကန့်ကွက်တဲ့အတွက်ပြန်ပြီးတော့ပြန်ပေးလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါကိုဆံမော်ရင
်ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီနောက်ဒီနှစ်ခင်းနားဆင်ကြရမယ့်အစီအစဉ်လေးတွေမှာဆိုရင်နိုင်ငံတကာကချီးမြှင့်တဲ့ဂုဏ်ပြုဆုတွေပေါ်ထားရှိတဲ့ဒေါ်အောင်ဆန်းစုကြည်ရဲ့သဘောထားနဲ့ပတ်သက်ပြီး
ဒေါ်အောင်ဆန်းစုကြည်ပေါ်မှာပေးထားတဲ့ဆုတွေကတကယ်တမ်းကျတော့ကျွန်တော်တို့ကလူပုဂ္ဂိုလ်အားဖြင့်တော့ဒေါ်အောင်ဆန်းစုကြည်ပေါ်ဒါပေမဲ့အနှစ်သာရအားဖြင့်ကျွန်တော်တို့
ရှင်းလေးလုံးရေးတော်ပုံမှာပါဝင်လှုပ်ရှားခဲ့သူတူဦးရဲ့အမည်ဖြစ်ပါတဲ့သတင်းတော်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ကြရပါမယ်။အဲ့ဒါအပြင်မြမရေးရဆွနေတဲ့အစီအစဉ်နဲ့မြမပြည်ကပေးစာကဏ္ဍကိုစီလိုအောင်မြင့်ပြည်တွင်းတုံးသက်ချက်ကဘာတော်ထူးခြားဆန်းပြသတင်းများစတဲ့အပတ်စဉ်အစီအစဉ်တွေကိုလည်းတင်ဆက်ပေးမှာပါအခုရင်းဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုကျော်ကျော်သိန်းတို့ကြောပြပေးကြပါလိမ့်မယ်ခင်ဗျာ
အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်နှုတ်ရဲ့ဒုတိယအကြိမ်မြောက်ထိပ်သီးဆွေးနွေးပွဲကိုဖြစ်နိုင်တဲ့အများဆုံးကျင်းပနိုင်အောင်စီစဉ်ဖို့အတွက်အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ခ်ပွန်ပီယိုနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့သဘောတူခဲ့ကြပါတယ်။ဝန်ကြီးပွန်ပီယိုနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်တို့ဟာလာမယ့်ထိပ်သီးဆွေးနွေးပွဲကျင်းပမယ့်နေရာနဲ့ရက်ကိုရွေးချယ်ဖို့အတွက်ညှိနှိုင်းနေကြတယ်လို့အမေရိကန်နိုင်ငံခြားရေးဌာနကပြောပါတယ်။စင်ကာပူထိပ်သီးအစည်းအဝေးပူးတွဲကြေညာချက်ထက်ကကျန်နေတဲ့အဓိကကိစ္စရပ်တွေကိုတိတိကျကျဆွေးနွေးဖို့ရအတွက်သူတို့ရဲ့အလုပ်အဖွဲ့ဝင်တွေမကြခင်တွေ့ဆုံဖို့ဝန်ကြီးပွန်ပီယိုကရောမြောက်ကိုရီးယားခေါင်းဆောင်ကင်ကပါသဘောတူခဲ့တယ်လို့နိုင်ငံခြားရေးဌာနပြောခွင့်ဟဲသက်နယူးယောက်ကတနင်္လာနေ့မှာပြောပါတယ်။ဒါပြင်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းမြောက်ကိုရီးယားခေါင်းဆောင်ကင်နဲ့စင်ကာပူမှာရရှိတိစောက်နိုင်ခဲ့တဲ့ယုံကြည်မှုဆက်ပြီးတိုးမြောင်လုပ်ဖို့ဆန္ဒရှိတယ်လို့ပြောပါတယ်။ဝန်ကြီးပွန်ပီယိုကမြောက်ကိုရီးယားခေါင်းဆောင်ကင်နဲ့သရုပ်ထအချင်းသွားတွေ့ဆုံပြီးတဲ့နောက်တနင်္လာနေ့တောင်ကိုရီးယားနိုင်ငံဆိုးရောက်ပြီးမကြခင်ခုလိုကြေညာတာပါ။
အမေရိကန်တရားဝင်ကြိုတရားသူကြီးတူအဖြစ် Brett Kavanaugh စံသစ္စာကျင်းဆိုပြီးသွားပြီဖြစ်ပေမဲ့သူ့ကိုခန့်ထားရေးအခြေတင်ဖြစ်ထားတဲ့ကိစ္စတွေကတော့အခုချိန်ထိပြီးပြတ်မသွားသေးပဲဆက်ပြီးတော့ပြောဆိုနေကြတော့မှာတရားသူကြီး Kavanaugh ကိုခန့်အပ်ရေးအတည်ပြုမပြုထက်လွတ်တော်ကမဲခွဲဆိုးဖြစ်တာမှာအဓိကကြသူတူဖြစ်တဲ့အထက်လွတ်တော်မှ Susan Collins က Kavanaugh ဟာပေါမော့ခ် Christine Blasey Ford ကဆွဆွဲထားတဲ့အတိုင်းလိမ်ပိုင်းမတော်မတရားပြုကျင့်ခဲ့တယ်လို့မယုံကြည်တဲ့အကြောင်းတနင်္လာနေ့က CNN သတင်းဌာနကပြောပါတယ်လွန်ခဲ့တဲ့နှစ်30ကျော် Mr. Kavanaugh နဲ့ Mrs. Ford တို့နှစ်ဦးစလုံးထက်တန်းចောင်းသားចောင်းသူဘဝကအိမ်တိမ်မှာလုပ်တဲ့ပါတီဝဲတစ်ခုအတွင်း Mr. Kavanaugh ကသူ့ကိုလိမ်မိုင်းမတော်မတရားလုပ်ဖို့ကြိုးစားခဲ့တယ်လို့ Mrs. Ford ကဆွဆွဲခဲ့တာဖြစ်ပါတယ်။အသက်53နှစ်အရွယ်တရားသူကြီး Kavanaugh ကိုတရားရုံးကျတရားသူကြီးဖြစ်အတည်ပြုခန့်အရေးကိစ္စဟာအမေရိကန်သမိုင်းမှာအခြေတင်အဖြစ်ဆုံးကိစ္စရပ်တစ်ခုဖြစ်ပါတယ်
။ American နိုင်ငံမှာထွက်ပြေးခိုလုံနေတဲ့ Saudi Arabia သတင်းတောက် Jamal Khashoggi ဟာသူ့လက်ထက်ဖို့လိုအပ်တဲ့စစ်ရေးစတန်းတွေယူဖို့တူရကီနိုင်ငံအစ္စတန်ဘူးက Saudi Arabia ကောင်စီရုံးကိုတွားရောက်ခဲ့မှာပြီးခဲ့တဲ့သတင်းပတ်တုန်းကအသက်ခံရတယ်လို့တူရကီအရာရှိတွေကကောက်ချက်ချပါတယ်။ Saudi အရာရှိတွေကတော့ဒီသတင်းတောက်ကိုရက်တော်ကြာမတွေ့ခဲ့တယ်လို့ဒီဆွဆွဲချက်တွေကအချင်းမရှိဘူးလို့ပြောပါတယ်။အင်ကာနီကောင်စီရုံးရှိစောင့်နေတဲ့သူ့ရဲ့ရီးစားဖြစ်သူ Hadis Kanjis ကတော့ဒီအဆောက်အဦကနေသူ့ရီးစားပြန်မထွက်လာတော့ဘူးလို့ပြောပါတယ်။ဒီကိစ္စကိုဆက်ဆောင်ရမှာဖြစ်ပြီးတင်ဝင်စုံစမ်းလို့ရတဲ့အချက်တွေကိုကမ္ဘာကိုတင်ပြမယ်လို့တူရကီသမ္မတ Recep Tayyip Erdogan ကပြောပါတယ်။ဒါပြင်ကောင်စီရုံးအဝင်ထွက်ကိုထောက်လှမ်းရေးဗီဒီယိုတွေမှာရဲကစစ်ဆင်းနေတယ်လို့အစ္စတန်ဘူလေစိတ်မှာပါစစ်ဆင်းနေကြောင်းလည်းပြောပါတယ်။ပြီးခဲ့တဲ့အင်ကာနီကအစ္စတန်ဘူလေစိတ်ကို Saudi နိုင်ငံသား15ယောက်လင်းခီးစင်နှစ်ခုနဲ့လာပြီးသူတို့တွေဟာကာရှိုဂျီနဲ့အတူကောင်စီရုံးမှာရှိနေတယ်လို့ရဲတွေကပြောပါတယ်။
တောင်အာဖရိကခရီးရန်ကမ်းရိုးဆရာတော်ဟောင်းဒက်စမွန်တူတူဟာသူ့ရဲ့88နှစ်ပြည့်မွေးနေ့ကိုစေယုံမှာပါပဲကြော်ဖြတ်လိုက်ရပါတယ်။သူဟာစက်တင်ဘာလ28ရက်နေ့ကတည်းကစေယုံတက်ကူတောင်မှုခံယူနေရတာပါ။ဖုန်းတော်ကြီးတူတူဟာစီးကျိတ်ကင်ဆာရောဂါခံစားနေရတာနှစ်တော်ကြာနေပြီဖြစ်ပြီးပြီးခဲ့တဲ့နှစ်အနည်းငယ်တွင်အချိန်ချင်းဆေးရုံတက်ကုသမှုခံယူထားရသူပါဖုန်းတော်ကြီးတူတူဟာတောင်အာဖရိကခေါင်းဆောင်ဟောင်းနယ်ဆန်မန်ဒဲလာနဲ့အတူအသားရောင်ခွဲခြားမှုတပ်ဖြည့်ရေးလှုပ်ရှားမှုမှာထိပ်တန်းကဦးဆောင်ပါဝင်ခဲ့သူတူဖြစ်ပါတယ်အဲဒီလှုပ်ရှားမှုမှာသူပါဝင်ခဲ့တာတောင်အာဖရိကမှာလူမျိုးကွဲတွေကြားပြန်လည်တည်မြဲရေးအားဖေးလှုပ်ဆောင်တာတွေကြောင့်1984ခုနှစ်မှာနိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်ခံရပါတယ်ပြီးခဲ့တဲ့နှစ်တုန်းကလည်းမြန်မာနိုင်ငံခြားပြည်နယ်ကမွတ်စလင်လူနည်းစုတွေလူခွင့်ရေးချိုးဖောက်ခံရတယ်ဆိုတာနဲ့ပတ်သက်ပြီး ဒေါက်ဆန်းစုကြည်ကဘာမှမပြောဘဲတိတ်ဆိတ်နေတဲ့ပေါ်ဘုန်းတော်ကြီးတူတူကအပြင်းထန်ဝေဖန်ပြောဆိုဥပါတယ
်ဒီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9683လိုင်းဒိုမီတာ48 kHz 6753နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေမယ်။
View American တိုင်းအမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။စိတ်မာတင်ကျွန်းကိုမြန်မာဆော့ website ပေါ်ကမြေပုံပေါ်မှာမြန်မာပိုင်းဖြစ်တင်ပြထားတာကို Bangladesh ဘက်ကကန့်ကွက်ခဲ့တဲ့နောက်ပိုင်းပြန်ဖယ်ပေးခဲ့တယ်လို့ Bangladesh ကလာတဲ့သတင်းတွေမှာဖော်ပြပါတယ်။မြန်မာဆော့က Bangladesh မြေပုံကိုမှားယွင်းစွာဖော်ပြတာနဲ့ပတ်သက်ပြီးစနေနေ့က Bangladesh အဆိုအရကမြန်မာတမန်ကြီးဥလွန်ကိုဆင့်ခေါ်ပြီးကန့်ကွက်ခဲ့တာပါ။မြန်မာဆော့ကလူရည်ဌာနရဲ့ dop.gov.mn နဲ့နောက် website တစ်ခုဖြစ်တဲ့မြန်မာသတင်းအချက်လက်စီမံခန့်ခွဲ unit တို့မှာချက်လက်တွေကို update လုပ်ထည့်သွင်းရမှာစိတ်မာတင်ကျွန်းကိုမြန်မာပိုင်းဒေတာတစ်ခုဖြစ်ပြတ်ထားတဲ့အကြောင်းနဲ့တွေ့ခဲ့ရတာပါ။ဒါကြောင့်စိတ်မာတင်ကျွန်းကိုကွန်ပျူတာမှာနှိပ်ပြီးအသေးစိတ်ချက်လက်ရှာမယ်ဆိုရင်လူရည်ကအစမြန်မာနဲ့တူသွားတာဖြစ်ပြီးတော့ Bangladesh မြေပုံမှာတော့ဘာမှမပြပဲဖြစ်သွားတာပါ။ဒီကိစ္စကို Bangladesh ဘက်ကကန့်ကွက်ခဲ့တဲ့နောက်မြန်မာဘက်ကပြန်ပြင်ပေးခဲ့တယ်လို့ Bangladesh အမတ်တူကပြောပါတယ်။စိတ်မာတင်ကျွန်းဟာတစ်ချိန်က British ဘက်အိန္ဒိယအစိတ်ပိုင်းတစ်ခုဖြစ်ပြီးအိန္ဒိယနဲ့ Pakistan တို့ခွဲထွက်ခဲ့တဲ့နောက်အခု Bangladesh ဖြစ်လာတဲ့အရှေ့ Pakistan တွေကတိုင်းနယ်ဖြစ်ပါလေ
အပီဒီဆိုင်ရာရဲတပ်ဖွဲ့အင်တာပိုအကြီးအကဲမန်ဟော်ဝေကိုမလျော်မကန်လှုပ်ဆောင်နေဆိုတဲ့တန်လျာနဲ့စုံမဆစ်ဆင်းနေတဲ့အကြောင်းတရုတ်နိုင်ငံကတနင်္ဂနွေနေ့မှာပြောပါတယ်တရုတ်လူထုလုံခြုံရေးဆိုင်ရာဒုတိယဝန်ကြီးလက်ဖြစ်တဲ့မန်ဟော်ဝေပျောက်ဆုံးနေတယ်လို့ပြည်ထောင်နိုင်ငံမှာသတင်းပို့ထားပြီးတဲ့နောက်တရုတ်ကအခုလိုပြောလာတာပါတရုတ်နိုင်ငံအချင်းပြတ်ခြားစားမှုတပ်ဖြည့်ရေးအဖွဲ့ရဲ့ပြောဆိုချက်ဟာမန်ပျောက်ဆုံးနေတဲ့အကြောင်းပြီးခဲ့တဲ့တောက်ကြာနေ့ကပြည်ထောင်နိုင်ငံမှာသတင်းပို့ထားပြီးတဲ့နောက်ပိုင်းတရုတ်ဘက်ကပထမဆုံးတရားဝင်ပြောဆိုချက်ဖြစ်ပါတယ်အင်တာပိုအဖွဲ့အစည်းဆိုင်ရာပြည်ထောင်နိုင်ငံကနေတရုတ်နိုင်ငံကိုခီးထွက်သွားပြီးတဲ့နောက်နိုင်ပျောက်ဆုံးနေတယ်လို့သူရဲ့ဇနီးဖြစ်သူကပြင်သစ်ရဲတပ်ဖွဲ့ကိုသတင်းပို့ခဲ့တာပါတရုတ်နိုင်ငံလက်ပိလက်ယူတိုက်ဖြတ်ရေးအဖွဲ့ရဲ့အင်တာနက်ဆာမျက်နှာမှာတင်ထားတဲ့ထုတ်ပြန်ချက်အတူတည်းမှာလူထုလုံခြုံရေးဆိုင်ရာဒုတိယဝန်ကြီးမန်ဟော်ဝေကိုဥပဒေချိုးဖောက်တယ်ဆိုတဲ့တန်လျာနဲ့အမျိုးသားကြီးကြပ်ရေးကော်မရှင်ကလက်ရှိမှာစုံစမ်းစစ်ဆေးနေပါတယ်လို့ဖော်ပြထားပါတယ်
နယူးယောက်ပြည်နယ်နယူးယောက်မြို့နယ်မိုင်190အကွာမှာရှိတဲ့ School Harry မြို့ကခီးတော်ရီအလားများတဲ့နေရာမှာစနေနေ့ညဘက်ကရင်တိုက်မှုတစ်ခုဖြစ်ပွားခဲ့ပြီးလူပေါင်း20ပွဲချင်းပြီးတေဆုံးခဲ့ရပါတယ်။အဲ့ဒီမြို့က Apple Barrel County Store ဆိုင်နာမှာလူ18ယောက်ပါတဲ့ကားကြီးစစ်စင်ကတနအိမ်မှန်60နှုန်းလောက်နဲ့မောင်းနေလာပြီးတိုက်မိတဲ့အတွက်ရင်းနှီးပျက်စီးသွားခဲ့ရတယ်လို့ကားပေါ်ပါသူအလုံးနဲ့ဆိုင်နာမှာရပ်နေသူ2ဦးပါတေဆုံးခဲ့ရတယ်လို့တာဝန်ခံအရာရှိတွေကပြောပါတယ်။ကားဟာအဝေးပြေးလမ်းမကြီးအမှတ်30အတန်းဂုံးစင်းကိုမောင်းလာပြီးအဲ့ဒီ store ဆိုင်နာအရောက်မှာတိုက်မိတာဖြစ်ပါတယ်။အခင်းဖြစ်ပွားမှုနဲ့ပတ်သက်ပြီး National Transportation Safety Board အမျိုးသားခီးတော်လာမှုအနေနဲ့ဘုတ်ဖွဲ့ကနေစုံစမ်းစစ်ဆေးနေပါတယ်။
အင်္ဂလန်ပရီးမီးယားလိဘောလုံးပြိုင်ပွဲပွဲစဉ်၈ခုအသင်းအားလုံးကစားပြီးသွားချိန်မှာတော့မန်စီးတီး၊ချယ်ဆီးနဲ့လီဗာပူးသုံးသင်းဟာရှုံးပွဲမရှိသေးဘဲအမှတ်20စီနဲ့ဇယားထိပ်မှာရပ်တည်နေပါတယ်။မန်စီးတီးအသင်းက6ကွာခြားချက်အသာနဲ့ဒေဆိုးမှာရောက်နေပြီးဒုတိယနေရာမှာတော့ချယ်ဆီး၊တတိယနေရာမှာလီဗာပူးအသီးသီးရှိနေကြတာပါ။တနင်္ဂနွေနေ့ကကစားတဲ့ပွဲတွေမှာချယ်ဆီးကဆော်သမ်တန်ကိုဝေးခွင်းမှာ3ခုပြန့်နဲ့နိုင်ရပြီးလီဗာပူးနဲ့မန်စီးတီးတို့လီဗာပူးကွင်းမှာကစားတဲ့ပွဲမှာတော့6မရှိသေးကြပါတယ်။ပွဲချိန်74မိနစ်မှာမန်စီးတီးရတဲ့ပင်တော်လီကိုမာရက်စ်ကန်သွင်းတာမှာဂိုးရမ်ဘော်ကနေကျော်သွားတာကြောင့်လဲ၅ပွဲဆက်တိုက်မန်စီးတီးအနိုင်ရမဲ့အခွင့်အရေးနဲ့လွဲသွားရတယ်လို့15နှစ်အတွင်းလီဗာပူးကိုအနိုင်ရမဲ့အခွင့်အလမ်းနဲ့လဲဆုံးရှုံးသွားပါတယ်။အာဆနယ်အသင်းကဝေးကွင်းမှာဖူလမ်အသင်းကို၅ဂိုးတိုးနဲ့အနိုင်ရတာကြောင့်18မှတ်နဲ့လက်ရှိအမှတ်ပေးစရာအဆင့်၄မှာရောက်နေပါတယ်။အာဆနယ်နဲ့ပွဲရလတ်တူအမှတ်တူစပါအသင်းက6ကွာခြားချက်မှာတကူးနေတာကြောင့်အဆင့်၅နေရာမှာရှိနေပါတယ်ခင်ဗျာ။
Direct from Washington, the voice of America, VOA. ထိတ်တရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုကျော်ကျော်သိန်းတို့ကြီးညာတော့ခဲ့ကြတာဖြစ်ပါတယ်။အခုရင်ဆုံးတော့မြန်မာပြည်ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုရင်ဆုံးနားဆင်ကြပါမယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကိုနိုင်ငံတကာကပေးထားတဲ့ဆုအများစုဟာသူမတယောက်တည်းအတွက်ရည်ရွယ်ပြီးတော့ပေးရတဲ့ဆုရတဲ့စီအာနာရှင်အုပ်ချုပ်ရေးလက်အောက်ကနေလွတ်မြောက်ရေးမြန်မာနိုင်ငံမှာဒီမိုကရေစီနဲ့လူ့ခွင့်ရေးပြန်လည်ရရှိရေးတို့အတွက်ဦးဆောင်ကြိုးပမ်းခဲ့သူဖြစ်ချီးမြှင့်ခဲ့တာဖြစ်ပြီးမိဖြစ်ဆွေဖြစ်သဘောနဲ့ပေးခဲ့တာမဟုတ်ဘူးလို့ဒီမိုကရေစီအရေးတက်ကြွလှုပ်ရှားသူတွေကပြောဆိုပါတယ်။ဒေါအောင်ဆန်းစုကြည်ကသူမကိုပေးထားတဲ့ဆုတွေကိုပြန်ရုပ်သိမ်းခြင်းမရုပ်သိမ်းခြင်းဟာအရေးမကြီးတဲ့သဘော၊က Japan Chi Zek NHK Trintanane Twiso Mimiangama Pi Jagede Boma Akulu Tobia Piosu Lajara Lepibare Bisongu Gozo Winanga Tempia Piwalimekna.
Nangano Taminga Boko Don San Sutiha, Siana Shin out Mimaning and Javia Wone Chima, Majamio Me Democracy Yego Design Mama Josa Losa Murigo Chichu Computer Nine, Nobel Ninja Sune, American Nanganga, Ayata Dugo Chimine, Amin Zong Sutku Pide, Congressional Gold Medal. สู่อปาวินနိုင်ငံတကာကအထင်ကြီးရလူခွင့်ရေးနဲ့ဒီမိုကရေစီအရေးဆိုင်ရာစုတွေကမ္ဘာနိုင်ငံကြီးတွေကချင်းမြင့်တဲ့ဂုဏ်သုဆောင်နိုင်ငံသားစုနဲ့တခြားဂုဏ်သုဆောင်စုတွေအများအပြားကိုလက်ခံရရှိခဲ့ပါတယ်။ဒါပေမဲ့မနေ့ဩဂုတ်လကရခိုင်ပြည်နယ်အတွင်းဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကိုလူညိုညိုတပ်ဖွဲ့တွေကနိုင်နင်းစဉ်အကြမ်းဖက်မှုတွေဖြစ်ပေါ်ခဲ့ရတာတစ်ဖက်ဘင်္ ီအနေနဲ့အဲ့ဒါကိုပြည်လဲအောင်အချိန်မီကင်တွဲဖြည့်ရှင်းနိုင်ခြင်းမရှိတာကြောင့်သူမဘုပေးထားတဲ့ဂုံစုဆောင်စုတချို့ကိုနိုင်ငံတကာကအခုနှစ်အတွင်းမှာပြန်လဲရုပ်သိမ်းမှုတွေဖြစ်ပေါ်လာနေတာပါဒီကိစ္စနဲ့ပတ်သက်လို့ဂျပန်နိုင်ငံအခြေစိုက် NHK သတင်းဌာနနဲ့အောက်တိုဘာလ6ရက်နေ့မှာပြုလုပ်တဲ့တွေ့ဆုံမေးမြန်းခန်းအတွင်းတောင်ဆန်းစုကြည်ကစုတွေဂုံပြူတာတွေကိုအလေးမထားကြောင်းနိုဘယ်ငြိမ်းချမ်းရေးဆုကိုပြန်လဲရုပ်သိမ်းဖို့နိုင်ငံတကာမှာတောင်းဆိုတာတွေရှိနေတဲ့အပေါ်အရေးတကြီးစဉ်းစားရမယ့်ကိစ္စမဟုတ်တဲ့သဘောပြန်လဲတုံ့ပြန်ခဲ့တာပါမြန်မာနိုင်ငံအတွင်းကရှစ်လေးလုံးဒီမိုကရေစီအရေးတော်ပုံမှာပါဝင်ခဲ့ပြီးလက်ရှိနော်ဝေနိုင်ငံမှာအခြေစိုက်နေထိုင်နေတဲ့ကိုမြင့်အေးကတော့အဲ့ဒီစုတွေဟာဒေါအောင်ဆန်းစုကြည်တယောက်တည်းအတွက်မဟုတ်ပဲဒီမိုကရေစီအရေးတော်ပုံကြီးတစ်ခုလုံးအတွက်ချီးမြှင့်ခဲ့ခြင်းဖြစ်တယ်လို့ပြောပါတယ
်ကျွန်တော်အမြင်ကတော့ဗောဗျာဒေါအောင်ဆန်းစုကြည်ပုံမှာပေးထားတဲ့စုတွေကတကယ်တမ်းကျတော့ကျွန်တော်တို့ကလူပုဂ္ဂိုလ်အဖြစ်တော့ဒေါအောင်ဆန်းစုကြည်ပေါ့ဒါပေမဲ့အနှစ်သာရအဖြစ်ကျွန်တော်တို့နားလည်ခဲ့တာကတော့ဒီစစ်အာဏာရှင်စနစ်ချုပ်ငြိမ်းရေးနဲ့ဒီမိုကရေစီထွန်းအားရေးအတွက်တစ်ဖက်တလန်းကနေပတ်မိုးခဲ့ကြတာပါနော်ဒီလိုပတ်မိုးတဲ့နေရာမှာဟာဒီလိုမျိုးဆရာနာကြီးခြုံငိမ့်တဲ့ဒီမိုကရေစီရေးအတွက်ဥဆောင်လှုပ်ရှားနေတဲ့ညီညာစွာလှုပ်ရှားနေတဲ့ညီညာရေးအတွက်လှုပ်ရှားနေတဲ့လူတွေရဲ့ဂုဏ်သိက္ခာထိုက်တန်မှရတာပေါ့မထိုက်တန်တဲ့လူကတော့ဘယ်သူမှဒီစုကိုရခဲ့တာမဟုတ်ဘူးပေါ့အဲ့တော့အဲ့လိုမျိုးထိုက်တန်နဲ့မထိုက်တန်မှုဆိုတဲ့ကိစ္စကြီးကြောက်လေဒေါန်စန်းကြီးကအဲ့ဒီကာလတွေမှာသူကအနေအမအခြေချုပ်ကြနေတယ်ကြနေရဲ့အခါကျတော့သူကဒီလိုမျိုးသူ့ဘာမှုတွေအကျေကျုံကြနေတာဖြစ်တယ်။သူဟာဒီစုတွေနဲ့ထိုက်တန်တယ်ဆိုတာကိုကျွန်တော်တို့ပြည်ပမှာရောက်နေတဲ့လူတွေဒီမိုကရေစီရေးတော့လှုပ်ရှားနေတဲ့လူတွေအပါအဝင်ဟာလားနိုင်ငံတကာကဒီမိုကရေစီကိုပံ့ပိုးကူညီရဲ့အဖွဲ့အစည်းနဲ့လူပုဂ္ဂိုလ်တွေကနေပြောဒီစုကိုရားတင်ပါလေဆိုပြီးကြိုးပမ်းလှုပ်ရှားပေးခဲ့ကြရတဲ့အခမ်းအနားတွေရှိပါတယ်။ဒီမိုကရေစီရေးထဲမှာဟာလားဒီကျန်းမာရေးပတ်သက်ခဲ့တဲ့လူတယောက်အနေနဲ့ပြောရမယ်ဆိုတော့ဒီကျွန်တော်တို့ဒီမိုကရေစီလှုပ်ရှားမှုတွေကတော့အများကြီးပဲကျွန်တော်တို့မျက်နှာမှုရှိရလို့ကျွန်တော်အမြင်နဲ့ဘာကြောင့်လဲဆိုတော့ဒီသူတွေနဲ့ကျွန်တော်တို့ကခွန်အားယူပြီးတော့ဟာလာစစ်အာဏာရှင်ရဲ့ဟိုဆိုးရုပ်တဲ့ဟာတွေကျွန်တော်တို့ကဖော်ထုတ်ခဲ့ရတာဖြစ်တယ်ဒီကြိုးပမ်းမှုတွေကအလားတက်ဟိုမဖြစ်စီခြင်းဘူးပေါ့ကျွန်တော်မြင်တာအဲ့တော့ဒီကျွန်တော်ကြိုးပမ်းခဲ့ရတဲ့ဟာတွေစိတ်မကောင်းဖြစ်ရတယ်ပေါ့
အခုလိုနိုင်ငံတကာကစုတွေကိုပြန်လဲရုပ်သိမ်းလောက်တဲ့အထိဖြစ်လာတာဟာမြန်မာနိုင်ငံရဲ့အခြေအနေကိုနိုင်ငံတကာကနားလည်သဘောမပေါက်ကြလို့ဆိုတဲ့ဒေါအောင်ဆန်းစုကြည်ရဲ့ပြောဆိုမှုကိုသဘောတူကြောင်း1990ပြည့်နှစ်ရွေးကောက်ပွဲမှာ NLD ပါတီကိုစားပြုရွေးကောက်တင်မြှောက်ခံခဲ့ရပြီးပြည်ပမှာဒီမိုကရေစီအရေးကိုဆက်လက်ကြိုးပမ်းခဲ့သူဒေါက်တာတင့်ဆွေကပြောပါတယ
်ဒေါအောင်ဆန်းစုကြည်ဒီနေ့အနေထားနဲ့စုတွေပေါ်မှာမြင်တဲ့အမြင်ကတော့သူဟာဒီစုတွေအတွက်ယူဆိုင်ဖို့ဟိုအခွင့်အလမ်းနဲ့အချိန်နဲ့အချိန်ခါသူနဲ့ဟိုတိတ်မတင့်လို့သူဟိုဒီလိုခပ်ပေါ်ပေါ်ပြောသလားလို့တော့ကျွန်တော်ကထင်တယ်ခင်ဗျသူပြောတဲ့အချိန်မှာဒီဟိုခင်မဲမှုဆိုတဲ့ကိစ္စပေါ့နော်မိတ်ဆွေဖြစ်မှုဆိုတာလေနောက်နားလည်မှုဆိုတာလေပေါ့နောက်အခုဖြစ်တဲ့ကိစ္စကလည်းမြန်မာနိုင်ငံမှာဖြစ်တဲ့ရေခဲပေါ်မှာနိုင်ငံတကာကနားလည်မှုမပြည့်စုံဘူးဆိုတာကိုတော့အောင်ဆန်းစုကြည်ကိုနိုင်ငံကထုတ်ပြောသလိုကျွန်တော်တို့ပြည်သူအများစုကလည်းဒီခံမဲ့သိကြပါတယ်ဒီချက်ကတော့မှန်တယ်ခင်ဗျအဲ့တော့ဒီစုတွေအတွဲတော်စုကတိတ်ပြီးတော့အလေးမထားအားဘူးလို့ပြောလိုက်တဲ့တွေ့ဟိုကျွန်တော်တို့ပြပမှာပေါ့နော်ဒေါအောင်ဆန်းစုကြည်စုရရဲ့အတွက်အကျိုးစားလုံးပန်းကြတဲ့လူတွေအနေနဲ့ကတော့ဟိုတမျိုးပေါ့နော်ခံစားချက်တမျိုးတော့ရှိပါတယ
်ကနေဒါနိုင်ငံကဒေါအောင်ဆန်းစုကြည်ကိုချီးမြှင့်တဲ့ဂုဏ်သုဆောင်နိုင်ငံသားစုကိုအောက်တိုဘာလ3ရက်နေ့မှာတရားဝင်ပြန်လည်ရုပ်သိမ်းခဲ့ပြီးဖြစ်ပါတယ်ခင်ဗျာ
မြန်မာ ပိုင်းရုံးမြင့်တန်ကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြမအတန် DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်9:00နဲ့မနေ့9:00ခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 7ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
်။ VOA American တန်ကတင်းနာနေမြန်ခင်စီစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးတော့တင်ဆက်ပေးမှာကတော့မြမအေးတွဲဆုံဆွေးနွေးကြမှာဖြစ်ပါတယ်။နိုင်ငံဖွံ့ဖြိုးရေးအတွက်အရေးကြီးလိုအပ်ချက်ဖြစ်တဲ့ပညာရေးကိုအဓိကဖြည့်ဆည်းပေးသွားမယ်လို့မြမလူမှုဘဝတိုးတက်မြန်မာရေးအတင်းကပြောပါတယ်ဒီဖွဲ့ဟာဆက်တွေခက်ခဲတဲ့မြို့ရွာတွေမှာစာတင်ကျောင်းတွေအခြေခံအဆောက်အုံတွေဆောက်လုပ်ပြီးတော့လှူဒန်းနေကြလည်းဖြစ်ပါတယ်အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့မြမလူမှုဘဝတိုးတက်မြန်မာရေးအတင်းရဲ့အတွေ့အမှုဦးနေမျိုးစင်ကိုဝါရှင်တန် DC VOA ရုံးချုပ်မှာကိုစော်ဝင်းလိုင်ကတွေ့ဆုံမေးမြန်းတင်ဆက်ထားတာကိုနားဆင်နေပါပြီခင်ဗျာ
အမှားဆုံးတော့လေကျွန်တော်တို့သိကျင်တာကတော့ခုကိုနေမျိုးစဉ်လို့လုပ်နေတယ်ပရာဟိတအဖွဲ့ပေါ့မြန်မာလူမှုဘဝတိုးတက်မြန်မာရေးအသင်းပေါ့နော်
ဟုတ်ကဲ့
ဆိုတော့အသင်းကိုဘယ်လိုပုံစံနဲ့စပြီးတော့ဖွဲ့ဖြစ်သွားတာလဲဆိုတော့လေးပြောပါအောင
်ကျွန်တော်ပထမချိန်ထောင်ဝမ်လွတ်တဲ့2017မှာပေါ့ကျွန်တော်ဒီပြည်သူ့ဂျိုးပြတာဝန်ထမ်းဆောင်မယ်ပြီးတော့ကျွန်တော်ကိုယ်တိုင်လည်း2005ခုနှစ်ကတည်းကရည်မှန်းထားတယ်ကျွန်တော်ရည်မှန်းချက်ရှိတယ်ရင်းနှီးမှာပေါ့ညီညွတ်ရေးတိုးတက်ရေးညီညာရေးဒီသုံးခုဥတည်ပြီးတော့ဉာဏ်နဲ့လုပ်ကြမယ်ပေါ့အဲထက်မှာအခေအားကြတဲ့တိုးတက်ရေးလို့ခေါ်ကြတော့ကျွန်တော်တို့ကမြန်မာလူမှုဘဝလူနေမှုဘဝမြန်မာလာမှမြန်မာလအောင်လုပ်ဖို့ဆိုတာမှညီညွတ်အောင်အရင်လုပ်မှညီညွတ်မယ်တိုးတက်မယ်ဆိုရင်ကျွန်တော်ငြိမ်းချမ်းရအလိုလိုရလာမယ်ပေါ့လေအဲ့ဒီရွေးချယ်တဲ့ကျွန်တော်ပရမချင်းထောင်အောင်လွတ်တဲ့2017မှာဒီမြန်မာလူမှုဘဝတိုးတက်မြန်မာရေးကွန်ရက်ဆိုပြီးတော့စပြီးတော့ကျွန်တော်စုဖွဲ့လှုပ်ရှားပါတယ
်ဆိုတော့စပြီးတော့ဟိုဒီအဖွဲ့ကိုဖွဲ့ဖို့စိတ်ကူးတဲ့အခါမှာကြတော့ဘာတွေကိုငါဦးစားပေးလို့ရင်တော့အဆင်ပြေမှာတော့မြန်မာပြည်ကတော့လိုအပ်နေတာတော့ဘက်ဆောင်ကလိုအပ်နေတာပေါ့နော်ဖက်ဖက်ကချွတ်ချွန်ကြနေတာဆိုတော့အဲ့ကိုနေမျိုးစဉ်စိတ်ထဲမှာတော့ဦးစားပေးလို့ရမယ်ကဏ္ဍဆိုတာရှိသလား
အဲဦးစားပေးရတော့ပညာရေးဖြစ်ပါတယ်ဒုတိယကတော့ကျွန်တော်တက်ဆန်းသမီးလက်လန်းမိသမီးကျမ်းမာရေးအထောက်အကူပေါ့ပညာရေးကတော့လက်လန်းလူတိုင်းလက်လန်းမိတယ်စာအုပ်လေးပဲလှူလှူဘောပင်လေးပဲပေးပေးကွန်ပျူတာပဲသွားတင်ကြောင်းမဲဆော့ဆော့ပညာရေးကကျွန်တော်တိုင်းပြည်အနာဂတ်ဖြစ်တယ်ပညာရေးကောင်းမှလည်းပညာရေးကြောင့်ဆက်လိုက်ပြီးတော့ထိန်းသိမ်းသွားနိုင်မယ်ကျန်းမာရေးအပအဝင်လူနေမှုဘဝတွေနိုင်ငံရေးတွေစီးပွားရေးတွေအားလုံးဆက်ပြီးတော့ကောင်းသွားနိုင်မှာလေအဲဒါကြောင့်ကျွန်တော်မြန်မာလူမှုဘဝတိုးတက်မြန်မာရေးအသင်းရဲ့အဓိကပြည်သူ့အကျိုးပြုလုပ်ငန်းတွေမှာပညာရေးကိုစောင့်ချပြီးတော့ကျွန်တော်လိုက်ကူညီပေးနေတာဖြစ်ပါတယ်အခုဆိုကျောင်း16ကျောင်းအထိကျွန်တော်တို့ညီကိုတွေလိုက်ပြီးတော့ကြီးလက်တွေမှာလိုက်ဆောက်ပြီးပါတယ
်ကိုနေမျိုးစဉ်တို့လုပ်နေလုပ်ငန်းကြီးကျယ်တယ်လေလုပ်ငန်းတွေလည်းများတယ
်ဆို
တော့ resource ပေါ့နော်ဒီအရင်းအမြစ်ကရောဘလို့လို့သူကလူတွေကလူတာတော့ဟုတ်တာပေါ့လူပဲမဲ့လေအလူတွေကြီးပဲကိုလက်ခံတာနဲ့လည်းပြန်ဖြန့်ဘူးဘူးကလိုသေးတာပေါ့လူအင်အားကလည်းလိုတယ်ကိုင်အားလည်းလိုအဲ့ဒီဟာကြတော့ဘာလို့လုပ်ကြလဲ
အပင်တိုင်းကျွန်တော်တို့မှာလူပေးနေလားစင်အလူရှင်နေရှိတယ်ခင်ဗျအဲ့ဒါတွေကတော့ဒီ overseas ကိုအကြောင်းမျိုးနဲ့ရောက်နေတဲ့ကျွန်တော်မြန်မာနိုင်ငံသားတွေပါအများသောအားဖြင့်လူကြစင်ကာပူ1ဒေါ်လာဒေးစင်စုတဲ့အဖွဲ့တွေရှိပါတယ်ဆိုတော့တနည်း1ဒေါ်လာစုတဲ့အဖွဲ့ဝင်တွေရှိတယ်ဂျပန်ဆိုရင်ရန်100ဒေးစင်စုရင်စုရတဲ့အဖွဲ့တွေရှိပါတယ်ဥပဒေ80 90လောက်အဖွဲ့ဝင်ဖြစ်လာပြီပေါ့ထိုင်းမှာဆိုရင် 1 ဘတ်ဒေးစင်စုရတယ်အခုတော့သူတို့မှာအယောက်4500 5000လောက်ရှိပါပြီပေါ့အမှန်ပါလေပေါ့မလေးရှားဆိုလဲ1 ringgit နေစဉ်စုကြတယ်အဲ့လိုစုကြပြီးတော့ကျွန်တော်အတင်းကိုယုံကြည်စွာနဲ့လာစဉ်သူတို့ပေးပို့လဲဟာနေနဲ့ကျွန်တော်ကစုလိုက်တယ်အပွဲ5ဘွဲပို့လိုက်ရင်တစ်ဘွဲ30အစိတ်30ဘာပြော3-4ဘွဲစုလိုက်တဲ့ခါမှာ2000လောက်ဆိုရင်ကြောင်တစ်ကြောင်ဖြစ်တယ်အဲ့လိုပုံစံလေးနဲ့တွားတခါတခါကျတော့လေတူဦးဒီအလူရှင်နေရှိတာပေါ့နော်မိသားစုလိုက်တွေလူတာရှိတယ်ယုံကြည်စွာနဲ့ကျွန်တော်အခုနေမျိုးစဉ်လူဟာသုံးစုပေးပို့လာတဲ့ကျွန်တော်အလူဖန်နေရှိတယ်အဲ့ဒီဟာတွေနဲ့ကျွန်တော်တို့ကစောစောပြောတဲ့အဲမရခိုင်ကိစ္စအပါဝင်ပေါ့လေရခိုင်မှာတာစခန်းနေမှာကျွန်တော်ဖြစ်ခဲ့တယ်ဒီ CCTV တွေမရှိလို့ကျွန်တော်တို့မီဒီယာထိခိုက်နေတာကိုဖြစ်ခဲ့တယ်ချက်ချင်းကျွန်တော်တို့13စုံကျွန်တော်တို့ပြေးတက်တယ်အခုညီကလေးအလုပ်တွေလုပ်တယ်ဗျမရတဲ့အလုပ်တွေပေါ့
အရင်စစ်အစိုးရလက်ထက်ပြီးတော့ဦးသိန်းစင်အစိုးရအခု NLD ကျွန်တော်တို့ဒီမိုကရေစီအစိုးရလို့ခေါ်တယ် NLD အစိုးရလက်ထက်ရောက်လာပြီပေါ့ဆိုတော့စစ်စွာလက်ထက်ကလေးကလည်းအမျိုးမျိုးအခက်အခဲတွေကြုံခဲ့ရတယ်ထောင်ကျခဲ့ရဟုတ်တယ်မ
ဟုတ်ကဲ့
လောကကံရတာတွေကကျွန်တော်တို့ကတော့အပြင်မှာနေတဲ့လူတွေသတင်းမီဒီယာသမားတွေကတော့သူကနိုင်ရှင်ကြတာကို
စ
စ်စွာလက်ထက်နဲ့ဦးသိန်းစင်စွာလက်ထက်နိုင်ရှင်ဘလို့နေတယ်လောကကံလွတ်လပ်သလားဒါမှမဟုတ်ဦးသိန်းစင်စွာလက်ထက်နဲ့အနေဒီအစွာလက်ထက်လောကကံရတာဘလို့ကွာတယ်လဲပိုကောင်းလာသလားဘလို့နေလဲပဲကံတာဆိုတော့ မီဒီယာဘက်ကကြည့်လို့ရှိရင်မီဒီယာသမားတွေပို့ဖန်ခံရတယ်ဒီဆိုရလက်ထက်မှာဆိုပြီးပြောကြဆိုကြတာရှိတော့ဒါပေမဲ့လူမှုရေးလုပ်နေတဲ့အသင်းတွေကြတော့ကောဘလို့ကွာဟာချက်တွေရှိသလဲတဘောအရင်အစိုးရနဲ့အခုအနေဒီအစိုးရလက်ထက်မှာဆိုရင်တော့
ကျွန်တော်တို့ကတော့ပို့ပြီးတော့ထိရောက်ကျေပြန့်ဆိုတာလောက်လာခွင့်ရတယ်လို့ကျွန်တော်တို့ယူဆတယ်အခုဆိုရင်ကျွန်တော်တို့ဒီအမေရိကဖွဲ့စည်းထားတဲ့ Pledge to Myanmar ကျွန်တော်တို့တရားဝင်ချိန်ပြီး American ဆိုရခွင့်ပြုတယ်ဆိုတော့အဲဟွာတွေပေါ့အရင်အစိုးရခဲ့တဲ့ဆိုရင်ကျွန်တော်တို့ဆက်သွယ်ခွင့်ရမှာမဟုတ်ဘူးအခုကျွန်တော်တို့ချိတ်ဆွဲခွင့်ရတယ်တရားခွင်ငွေပေးငွေယူလွှတ်ပို့ပြီးတော့လုပ်တာတွေဆောင်ရွက်ခွင့်ရတယ်ပြည်ထောင်စုအစိုးရကိုယ်တိုင်ကကျွန်တော်တို့လူမှုရေးအသင်းတွေရဲ့စီရင်ရှင်းတမ်းတွေအဲလာဒီနှစ်ချုပ်စီရင်ရှင်းတမ်းတွေတောင်းနေကျွန်တော်တို့ပေးပို့ရတယ်တရားဝင်လည်းကျွန်တော်တို့မှတ်ပုံတင်ချပေးတယ်လိုအပ်ရင်အစိုးရအစီအစဉ်နဲ့လူခေပြန်အစီအစဉ်နဲ့အစည်းအဝေးတွေကျွန်တော်ညှိနှိုင်းဆောင်ရွက်တာတွေရှိလာတယ်ဒါကတော့တိုးတက်လာတဲ့အတီးပွင့်ပေါ့ဒါပေမဲ့ဒီတိုးတက်လာတဲ့အတီးပွင့်လွတ်လပ်စွာဆောင်ရွက်ခွင့်ရလာတဲ့ပုံမှာကျွန်တော်တို့မြန်မာပြည်ရဲ့ဇာတိတနဲ့ဘယ်လိုပြောမလဲရိုးသားဖြောင်းမတ်မှုစံချိန်စံချိန်ရတချို့ကကြာလို့လို့ဘယ်လိုပြောမလဲလုတ်ကန်အဲရေချုံတဲ့ပုံစံမျိုးတွေတချို့တော့ရှိတာပေါ့နော်အဲ့ဒီအတွက်ကြောင့်အဲ့ဒီအဖွဲ့တွေကိုတင်းကျပ်ဖို့တော့အဲဒီလွတ်လပ်ခွင့်ကိုလွှဲမားစွာအသုံးချပြီးတော့ကိုကျိုးစည်းပွားရှာစားတဲ့အစုအဖွဲ့တွေကိုအုပ်ရင်းနဲ့ညီတားမြစ်ဖို့လို့ဆောင်ရွက်လာတဲ့ကာလမှာတော့တချို့တချို့တော့မူမမှန်တဲ့တရားမတည်တဲ့အဖွဲ့အစည်းတွေကြတော့ကြက်တာပေါ့ကျွန်တော်တို့တော့ဖြောင်းဖြောင်းတည်တည်တရားဝင်သွားပြီးပြုံးဝင်လင်းလင်းရဲတင်းတင်းမဲ့ကျွန်တော်တို့ဆောင်ရွက်တော့ကျွန်တော်တို့ကတော့အများကြီးအားသာချက်ရှိပါတယ်ပို့ပြီးတော့ကြီးမားကျယ်ပြန့်တဲ့ဒီကျွန်တော်တို့ပရိုက်တာလို့သာတချို့ကပြောကြတယ်ကျွန်တော်တို့အတင်းကပရိုက်တာမဟုတ်ဘူးလူမှုရေးကိုအခြေခံတဲ့နိုင်ငံပြုအတင်းနိုင်ငံကိုပြုစုမယ်ပြုပြင်မယ်လူမှုရေးကိုကျွန်တော်အခြေခံမှာနိုင်ငံပါတီတွေကလွတ်တော်တွေရနေနိုင်ငံပြီကျွန်တော်တို့ကလူလူကြားတဲ့တော့လူလူလူအပ်ချက်ကိုဖြည့်ဆည်းရင်းနဲ့လူလူဒီအတွက်ကောနော်လာမမျိုးဆက်တွေအတွက်ကောကျွန်တော်ပြုစုပြုပြင်တဲ့အလုပ်ကိုသွားတော့ကျွန်တော်တို့ဖြောင်းဖြောင်းရေရေတင်သွားတဲ့အတွက်ကြောင့်ကျွန်တော်တို့ကတော့ပို့ပြီးအားသာချက်တွေရပါတယ
်ဟိုအနေဒီအစိုးရလက်ထက်မှာတည်တာတာကတော့အခုလိုလူမှုရေးလုပ်တဲ့အတင်းတွေပရာဟိတအတင်းတွေတော်တော်လေးလွတ်လပ်လာလွတ်ခွင့်ရလာတာကတော့တည်တာတ
ည်တာတည်တ
ာဒါပေမဲ့ဟိုကိုနေမျိုးစဉ်လည်းခဏခဏတွေ့ရတာပဲနေတွေသွားတဲ့အခါမှာဒီအစိုးရရဲ့အုပ်ချုပ်မှုပေါင်းကျော်ပြီးတော့စစ်တပ်ကဝင်ပြီးတော့နေရာယူတဲ့နေရာတွေရောက်လို့ရှိရင်ထိတ်တိုက်တွေ့ရတာတွေပါလေရှိတယ်လေဆိုတော့တဘောတမတော်နဲ့ထိတ်တိုက်တွေ့ရတာမျိုးတဘောရဲတပ်ဖွဲ့နဲ့လူညွန်ရေးတပ်ဖွဲ့တွေနဲ့ထိတ်တိုက်တွေ့ရတာမျိုးအဲ့ဒါမျိုးတွေကရှိသလား
ခုခေတ်မှာတော့တိတ်တော့မရှိသလောက်ပါပဲရခိုင်ကာလအထိဆိုတော့ဒီဒေါ်ဆန်းစစ်ကြီးတက်တဲ့တနည်းလောက်ထိကကျွန်တော်တို့သွားလျက်တော့နောက်ကရှယ်ရူပါသေးတယ်အခုနောက်ပိုင်းတော့တိတ်တော့မရှိတော့ပါဘူးရှိလည်းပဲကျွန်တော်တို့ကတော့ဝမ်းမြောက်စွာကြိုးဆိုပါတယ်ဒါသူတို့ကျွန်တော်တို့တန်လျက်ရှိလည်းပဲဖြစ်စီကျွန်တော်လုဆောင်ချက်ကိုမှတ်တမ်းတင်ဖို့ဖြစ်စီလိုက်ပါကူညီတယ်လို့ပဲသဘောထားပြီးကျွန်တော်တို့ပူးပေါင်းဆောင်ရွက်ပါတယ်လိုက်ပြီးတော့တည်င်းယူဖို့တောင်းပေးအပ်ခံရတဲ့ပုဂ္ဂိုလ်တွေကိုလည်းနားလဲပါတယ်ကျွန်တော်တို့ဒီကိုအထက်ကခိုင်းလို့ဒါတို့လာတယ်ကျွန်တော်တို့ဖြောင်းဖြောင်းဖြူဖြူလုပ်နေတယ်ဆိုတော့ဒီတော့တစ်ဖက်ကလည်းစီယုံရတာပေါ့အဲ့တော့ဝန်ထမ်းရန်နေရာကြီးကိုကျွန်တော်လူမှုရေးအသင်းတွေထိတွေ့မှုအားဖြင့်တို့စိတ်ထဲကတင်းကျပ်ခံစားနေရတယ်လည်းတည်တာသလိုကျွန်တော်တို့တွေတို့အသွင်ကူးပြောင်းရေးအတွက်တို့ရဲ့အင်အားကိုဘယ်လိုဟိုကျွန်တော်တို့ဆွဲဆောင်ခေါ်ယူသွားမှာလဲဆိုတော့လက်တွေ့ကြတဲ့ထိစပ်မှုတွေဆိုကျွန်တော်တို့ရတာပေါ့အဲ့တော့တို့စစ်တပ်တို့ရဲလို့ဆိုတော့ရခင်ကာလတော့ကျွန်တော်တို့เนี่ยကျွန်တော်နဲ့ပေါ့အထူးသဖြင့်အတိုက်ခံနေဖြစ်ခဲ့ဘူးပါတယ်ဦးသိန်းစိတ်လက်ထက်ထိကအခုနောက်ပိုင်းတော့မရှိတော့ပါပဲပူပေါင်းဆောင်ရတာအများကြီးရှိပါတယ်တထဲရဆိုလည်းငွေချင်းဟောင်းနေပါပြီပြန်ဆက်သွယ်အကုန်ပြန်ရတယ်ရင်တော့သူတို့ဆက်သွယ်ခြင်းတယ်ကျွန်တော်လည်းဖုန်းကအမြင်နဲ့ကျွန်တော်ဖုန်းကဓာတ်ပြန်နားထောင်နေတာကိုကျွန်တော်ဖုန်းဆက်ပြီးဆိုရင်ချက်ချင်းသူတို့နေရွှေ့တာတို့ယာယူချတာတို့ခေါ်ဆက်တာတို့ဖြစ်တဲ့အထိဖြစ်တော့သူတို့မဆက်ရဲကြဘူးအခုကတော့သူတို့ဆက်သွယ်ကြပါတယ်အဲ့တော့နည်းနည်းလေးပုံရင်းလွတ်လပ်လာတယ်လို့ပြောလို့ရပါတယ်ဒါလည်းကပ္ပဖီအားတွေနဲ့နိုင်ငံတကာဟိုကနေလို့တော့ဖြစ်နေတဲ့တက်မတော်ပေါ်မှာတက်ကက်ထားပြီးတော့ဒီဇူလာတဲ့ချိကပ်ပုံစံမျိုးကြောင့်အော်ချီကအနေငယ်လူလူလုံးလုံးဖြစ်လာတယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ကိုနေမျိုးစဉ်ဒီမှာအခုလိုမေးခွင့်ရတယ်ဆိုတော့ကျွန်တော်မမေးဘဲမနေနိုင်တာပါလဲဆိုတော့တက်မတော်ရဲ့အခန်းကဏ္ဍပေါ့ဒီမနေရဆိုလို့ရှိရင်ဗမာပြည်မှာမနေရပေါ့နော
်
ကျွန်တော်တို့ရှိမှာတော့ဒီနေ့ပေါ့ဆိုလို့ရှိရင်အာကာဝေးဦးစီးချုပ်ကသူက2008ဖွဲ့စည်းပုံကိုသူကကာဝေးဖို့လုံးဝတက်မတော်အနေနဲ့ဒီတိုင်းမဲ့ရက်တည်သွားမယ်ဆိုတဲ့ပုံစံမျိုးပြောသွားဒေါ်ဆန်းစုကြည်ကလည်းစင်ကာပူမှာပြောတဲ့မိကုံနောက်ဆုံးပြောသွားတဲ့မိကုံမှာဆိုလို့ရှိရင်သူကဒါနောက်ကြီးဖွဲ့စည်းပုံပြင်မာတာလည်းဒီမိုကရေစီအာပြင်ပြောင်းလဲရေးအာပို့ပြီးတော့ခီးရောက်မယ်ပေါ့နော်ဒါနည်းနည်းဆန်းဆန်းဖြစ်မယ်ဆိုပြီးတောင်းနေတယောက်ကနှစ်ဖက်ကအခုဟိုစကားအရာသူစစ်ထိုးလာကြပြီအပြန်အလှန်ထိုးလာကြတယ်ကာဝေးဦးစီးကအခုချန်ပီမှာထွက်ပြောတယ်ဆိုတော့တက်မတော်ရဲ့သွားနေတဲ့လမ်းကြောင်းကရောကိုနေမျိုးစင်ဘယ်လိုမြင်မိသလဲ
သူကတော့အထက်ကမန်ဒိတ်ပေးပြီးရွေးပေးခဲ့တဲ့လူတယောက်ဆိုတော့အထက်ကသူ့တစ္ဆာတော်ကံထားမယ်လူတွေရဲ့အဲရည်ညွှန်းချက်တိုင်းရုပ်တိုင်းကနေတယ်လို့ကျွန်တော်တော့ပြောချင်တယ် ဒါပါဆိုသူ့ရဲ့တိတာတင်ရှားတဲ့စွမ်းဆောင်ရည်နဲ့အခုဒီနှစ်နှစ်ခွဲသုံးနှစ်တော့တည်းမှာတက်မတော်ဘက်ကနေပြီးတော့တိတာတင်ရှားတဲ့အပြောင်းအရွေတွေအတွက်ပြည်သူရဲ့လက်ခုပ်တန်နဲ့ပြည်သူရဲ့ချစ်ကြည်ရင်းတွေတော့တက်မတော်ဖြစ်အောင်ဆောင်ရွက်ချက်တွေကျွန်တော်အမြင်တော့မတွေ့ရသေးဘူး။မုံတိုင်းနေဖြစ်တဲ့အချိန်စင်းစင်းကူတာတော့ဘယ်ဆရာဝန်မဆိုလုပ်လို့ရတယ်။ကေသေးကြီးဆိုတာမိသက်လည်းလုပ်လို့ရတယ်ကျွန်တော်လည်းလုပ်လို့ရတယ်ဒါတက်မတော်ရဲ့အလုံးမို့တက်မတော်လုပ်ဆိုတာလုံးဝပြည့်ဝတဲ့အလုံးစုံကာကွယ်ရေးနဲ့ပြည်သူတွေရဲ့ဘေးကင်းလုံခြုံမှုအာမခံနိုင်ရင်ဒီနဲ့ဟာဖြစ်ရမယ်။အခုဆိုတမောကြီးကလာလာလဲသူလို့မသိလိုက်ဘူး။ဖျားပေါ်မှာဖြတ်ပြန်သွားလဲသူတို့မသိလိုက်ဘူး။တရုတ်ကမီတာ30ဝင်တူးရလဲသူတို့ဘာမှမပြောရဲဘူး။အဲ့တော့ကျွန်တော်တို့ကကာကွယ်ဆိုင်လဲပဲဆိုကျွန်တော်တို့ကအများကြီးဝမ်းနဲ့ကြေခွဲတာဖြစ်နေတယ်။အဲ့တော့ကာကွယ်ဥစ္စာချုပ်ကကျွန်တော်တို့နှစ်20ကြီးပါတယ်။ကျွန်တော်သာသူ့ကိုအတင်ပြခွင့်ရှိမယ်ဆိုရင်ကျွန်တော်သူ့တမိုင်းစာအုပ်လေးတချို့တမိုင်းဆောင်းပါးလေးတချို့လက်ဆောင်ပေးချင်ပါတယ်ဒီလိုပဲသူ့လိုပဲအခုအခြေခံဥပဒေအသက်ပေးကာကွယ်ဆောက်ရှောက်သွားမယ်ဆိုတဲ့ပုံစံအလားတူသဘောမျိုးပေါ့စတန်ဟူစိန်လင်းပြောခဲ့ဘူးလေဂရာဘီလည်းပြောခဲ့ဘူးလေလို့သူဒါစတန်ဟူစိန်တို့ဂရာဘီတွေနောက်ဆုံးပြေပုံသွားလဲဆိုတာကိုဟိုတမိုင်းကိုသင်္ကန်းသာယူတတ်စေချင်တယ်ပြီးတော့လေလွန်ခဲ့တဲ့နှစ်ပေါင်း၄50အထိကတပြေညိုနဲ့ပြည်သူတွေကလက်ကမ်းအများအားကြိုခဲ့ဘူးတဲ့တတ်မတော့အခုသူ့ခွေသူ့လက်ထက်ကြမှာဘာကြောင့်ပြည်သူတွေကတပြေပန်းအောင်ဖွက်ထားတဲ့အဆင့်ဖြစ်သွားတယ်သူနေနဲ့ဒီဘောတမိုင်းကိုတံမိုးထားတဲ့စီကိုအဖွဲ့စည်းကိုကိုတကယ်ဂုံမြင့်ဂုံတိစေခြင်းဆိုသူ့ဂုံမြင့်မှာကိုယ်ဂုံတက်မှာအဲ့တော့ပြည်သူတွေတရားလုံးတောင်းတနေတဲ့ခြေဥကချုပ်ကြိုင်ထားတာတွေရောလူလူကောင်းဆောင်ကိုယ်တိုင်သွားခြင်းနဲ့အကူပြောင်းငင်းငိုင်းလန်းစင်တွေကိုသူနားလေသဘောပေါက်ပြီးတော့မြတ်တောင်တော်တဆုံးမဲ့မဟုတ်ပဲမျက်စိတဆုံးကြည့်မယ်ဆိုရင်အခုခြေဥကိုဖက်တွယ်ကောက်ခဲ့မယ်ဆိုတာကဂရာဘီလန်းစင်ကိုသူအနေနဲ့ရောက်သွားနိုင်တယ်ဆိုတာကိုကျွန်တော်ကသူ့ကိုပေးပို့ခြင်းနဲ့ပေါ့လေကျွန်တော်ခံရပြပြတာဟုတ
်ကဲ့မကြခင်မှာဂျက်ဘက်ရုပ်ောက်ပြရလေလာတော့မှာဟုတ်ဒါကြောင့်မို့နိုင်ငံကြီးဒီရင်လည်းဒီရင်လည်းမြင့်လာတယ်ဒီနေ့ဒီဘက်ကရောတမ်ရဘက်ကရောနောက်ဒီတခြားနိုင်ငံကြီးပါတီတွေရောပေါ့နော
်ဟုတ်ကဲ့
ဆိုတော့ဟိုကိုနေမျိုးစင်ဆိုလို့ကျွန်တော်ကတော့ကာဝေးဦးစီးချုပ်မြောင်ဘုရမှုကြီးမြောင်လာအနေနဲ့အချင်းရှိသေးတယ်
ဟုတ်တယ်
သူအနေနဲ့ပြုပြင်ကြောင်းလဲဖို့လှုပ်ရှင်တဲ့ဆန္ဒရှိတယ်ဆိုလှုပ်လို့ရတယ်လ
ို့ပြောလို့ရှင်ပါမှန်တယ်ခင်ဗျအခုချိန်မှာ तू ရွေးချယ်ခွင့်ရှိပါတယ်ပြည်သူရှင်ဘတ်ဖြစ်သွားမလားပြည်သူချစ်မြတ်နိုးတဲ့ရင်ဘတ်ထဲကိုဝင်မလားရှင်ဘတ်နဲ့ရင်ဘတ်နှစ်ခုသူရွေးချယ်ရှိပါတယ်လို့ကျွန်တော်ပြောချင်တယ
်ဟုတ်ကဲ့အခုကိုနေမျိုးစင်တို့အဖွဲ့ဒီအနေနဲ့ရောအခုသွားလာလှုပ်ရှားနေကြတယ်ဆိုအနာဂတ်မှာရောအခုလှုပ်နေတဲ့ဒီကနားလေးပြင်ပါရမားတိုးချက်လုတ်ချင်တာရှိတယ်
ဟုတ်ကဲ့အခုကျောင်းဆောင်တရားဆောင်လုပ်ငန်းတွေတော့တမျိုးကြနေရာနေနဲ့သွားမှာပါကျန်တာတွေကတော့တိုင်းသားလူငယ်တွေကိုကျွန်တော်တို့အထူးသဖြင့်ကျွန်တော်သွားတဲ့နေရာတွေမှာကလေးတွေအများကြီးပညာသင်ခွင့်ဆုံးရှုံးနေတယ်စစ်ပေးကြောက်ဖြစ်မြွေစေပါကြောက်ဖြစ်အဲဆင်းရဲလုံးအာကြီးလိုဖြစ်ပညာကြီးကျောင်းမရှိလိုဖြစ်ပညာသင်ခွင့်မရတဲ့ကလေးတွေအများကြီးကျွန်တော်ဆင်းနေချိတ်ဆက်ပြုစုတာရှိပါတယ်အခုကျွန်တော်တို့ဒီဟာပြန်တာနဲ့ဒီဟာဝိုင်းဝန်းပြီးတော့ plus 2မြန်မာနဲ့ American ရောက်မြန်မာတိုင်းသားတွေစုပေါင်းလှူဒန်းလိုက်တဲ့အခုဆိုရင်ကျွန်တော်တို့ပြည်နယ်3ခုပဲသွားပါသေးတယ်ဒေါ်လာကျွန်တော်တို့4,000လောက်ကျွန်တော်တို့လူတန်းဝိုင်းဝန်းကူညီချပါတယ်ဒါနဲ့ကျွန်တော်ရုံကျုပ်အဆောက်အအုံတိဆောက်ပါမယ်ကျောင်းတစ်ခု private ကျောင်းတစ်ခုပုံစံမျိုးကျွန်တော်တို့စီစဉ်စားလုပ်ပါမယ်စီစဉ်ကလေးတွေကိုပြုစုပြောထောင်ပေးပါမယ်အမျိုးသမီးတမူဝမ်းကျောင်းတွေတင်ပါမယ်အဲဒီမော်တော်ကားပြင်တဲ့သင်တန်းမျိုးတွေမူဂျူဆီယာမသင်တန်းမျိုးတွေကိုကျွန်တော်တို့ဖြည်းဖြည်းရနေပြန်
တမူဝမ်းကျောင်းသင်တန်းတွေပေါ့
တမူဝမ်းကျောင်းတွေမူဂျူဆီယာမဆိုတာကျွန်တော်ကဒီယူရိုပနဲ့အမေရိကတွေမှာတုံးတဲ့ regio နီလန်မျိုးတွေပေါ့ဗျာကလေးတယောက်ပဲချင်းအစိုက်ဒီမိုကရေစီသဘောတရားနဲ့တာဝန်ယူနိုင်စွမ်းတာဝန်ယူခြင်းစိတ်နဲ့အသိဉာဏ်ဖွံ့ဖြိုးမှုဘယ်လို train လုပ်ရမလဲဆိုတော့ကျွန်တော်ကလေးတွေအစာပြင်มาရမှာအစိုးရလည်းလုံနိုင်တော့လုံတယ်ကျွန်တော်တို့တွေကလည်းဝိုင်းလုံมาရမှာအစိုးရမှာနည်းနည်းဘောင်ကျင်းတယ်ဝန်ထမ်းရန်လည်းအစာလိုက်ပြောင်းအောင် mindset တွေချင်းအောင်ဥပဒေတွေချင်းအောင်မဲဒီနောက်ဆုံး budget ကအစာရောက်မှုသူတို့အများကြီးပြောရမှာအခုဥပဒေပြင်ဖို့ကတင်းခံနေတဲ့ဒူကြောင့် budget တိုးတာဘူးလေအကြောင်းမရှိဘူးဝန်ထမ်းရန်လည်းကိုကိုအောက်ကိုပြည်သူအစိုးရအောက်ထည့်ပြီးကောင်းကောင်းပြောင်းနိုင်မှုလည်းမလွယ်သေးဘူးအဲ့တော့သူတို့မိုက်တော်သူတွေဆက်မိုက်နေတဲ့အချိန်မှာကျွန်တော်တို့ပြည်သူအလိုက်တည်းနဲ့ရင်မှန်းထားတာပေါ့လေဒါလည်းပြည်သူပါဝင်မှဖြစ်မှာပါကျွန်တော်လည်းကြံကံကြမ္မာပေးလာမှဖြစ်မှာပါသို့တော့ကျွန်တော်တို့ဒီတိုင်းညင်နေလို့မရဘူးကျွန်တော်တို့ပါတီပါသာနေလို့မရဘူးဆိုတာလေးကိုကျွန်တော်တို့ဟိုလေးနဲ့ဆိုခံယူပြီးတော့ဖြည်းဖြည်းချက်တွင်တိုးချက်ပြီး2025အထိကျွန်တော်ကဒီအသင်းကြီးကိုကောင်းကောင်းလည်ပတ်သွားမယ်လို့တိဆောက်သွားမယ်လို့နောက်လာမယ်မျိုးဆက်တွေကိုအမွေပေးသွားနိုင်မှုစီမင်းစည်းကမ်းတွေနဲ့လည်းလွှဲပေးသွားနိုင်ဖို့စက်ကြိုးစားသွားမှာဖြစ်ပါတယ
်ဒါကတော့ကိုဇော်ဝင်းနိုင်စီစဉ်တင်ဆက်တဲ့မြမအေးဆွေးနွေးကန်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ် VOA American တန်ကတင်းနာနေမယ့်တစ်ဖက်စီစဉ်တွေကိုမနေ့9နာရီခန့်ဆက်လက်ပြီးတော့ထုတ်လင်းပေးနေပါတယ်ဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေကိုကြားကြမှာဖြစ်ပါတယ်ခင်ဗျာ
ဒီ UI မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့တနေ့တနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပြင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။အခုဆိုရင်မြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ။တော်တော်ရှင်တို့ဆက်လက်ပြီးတော့နားဆင်နေရတော့ VOA မြန်မာပိုင်းရဲ့ဒုတိယပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုထုတ်လွှင့်နေတဲ့မီတာလိုင်းတွေပြင်လိုင်းလက်မီတာ190 kHz 1509ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ VO မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို Facebook ကနေအချိန်နဲ့တပင်းကြီးထုတ်လွှင့်ပေးနေသလို VO ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ။ဒီဒုတိယပိုင်းအစီအစဉ်မှာဆိုရင်တော့သတင်းစာဆရာဦးစီတော်မြင့်ပြည်တွင်းသုံးသက်ချက်ကဘာတလောထူးခြားဆန်းပြားသတင်းများစွာရဲ့အစီအစဉ်တွေကိုတင်ဆက်ပေးဦးမှာပါ။အခုရေဆုံးတော့မြန်မာပြည်ကပေးစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။မအေးတန်နာကျော်စီစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။ဗီဒီယိုကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုဒ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်ရဲ့အချင်းချင်းပေးပို့လာတဲ့မေတ္တာဒီလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့နော်။အခုအရင်ဦးဆုံး VOA Facebook စာမျက်နှာပေါ်မှာမှတ်ချက်တွေလာပြီးတော့ရေးကြမေးကြတဲ့သောရရှင်ရဲ့စာလေးတွေကိုပြန်ကြားပေးကြပါရစေ။အမအေးတန်နာကျော်ဆိုပြီးတော့ရေးလာတဲ့သောရရှင်ကလင်းနိုင်မောင်ဆိုးဖြစ်ပါတယ်။သူကကျွန်တော် VOA ပရိသတ်ဖြစ်လာတာ15နှစ်အရွယ်ကလေးကပါနားထောင်နေပါတယ်။ကိုဇော်ဝင်းနိုင်ကိုကျွန်တော်မြင်မှုပါတယ်တဲ့။ရေဒီယိုကိုဖွင့်မိုးလင်းအိယာနိုးမှပေးရတာပါ။အခုအသက်35နှစ်ရှိပြီတက်ခဲဖို့လည်းကုန်ပါတယ်။ VOA ဝိုင်းတော်သားတွေအားလုံးကျန်းမာပါစေလို့ရေးလာပါတယ်ဟုတ်ကဲ့။အခုလိုမျိုးတောက်လျှောက်ငွေကုန်ကျေးကျခင်အားပေးလာတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။ဝိုင်းတော်သူဝိုင်းတော်သားတွေရဲ့ဓာတ်ပုံကိုဒီတော့ရှင်ကြည့်ချင်တယ်ဆိုတော့အခုကျမတို့စီကိုစာရေးတဲ့ Messenger ကနေစာရေးတဲ့ Facebook ပေါ်မှာကျမတို့ရဲ့ VOA စာမျက်နှာမှာကျမတို့ဒီ VOA ဝန်ထမ်းတွေရဲ့တက်ပုံတွေကိုကြည့်ရှုလို့ရပါတယ်လို့ပြောချင်ပါတယ်နော်။သွားပြီးကြည့်ကြည့်လိုက်ပါအောင်။အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်လို့ထပ်ပြီးပြောပြရစီ။ဒီမှာတော့ရှင်ဝေဖြူကတော့ Radio မှာရောအတန်လွှင့်ပါလားတဲ့ Messenger ကနေလမ်းမေးလာတာပါ။ဟုတ်ကဲ့လွှင့်ပါတယ်ကိုဝေဖြူကြီး။ Radio ကနေလွှင့်တဲ့အစီအစဉ်တွေကိုဒီ Facebook စာမျက်နှာမှာလည်းပြန်ပြီးတော့နားထောင်လို့ရတာပါ။ရေဒီယိုကဆိုရင်တော့ထုံးစံအတိုင်းပဲလူတိုင်းနဲ့ဖန်နေကြမလို့လိုင်းဒိုမီတာကနေဖန်လို့ရပါတယ်။ကားတွေဘောကနားဆင်မယ်ဆိုရင်တော့ကျမတို့အစီအစဉ်ပထမပိုင်းနိုင်ဝက်စာတွေကိုဒီလိုင်းလမ်းမီတာနဲ့ဖန်လို့ရပါတယ်။လိုင်းလမ်းမီတာ1905ဖြစ်ပါရဲ့ရှင်။ Facebook ကဆိုရင်တော့ကျမတို့ဓာတ်ရိုက်လွှင့်နေတဲ့အချိန်ရောဓာတ်ရိုက်လွှင့်ပြီးတဲ့အချိန်မှာရောနောက်ပြီးတော့အခုရေဒီယိုအစီအစဉ်တင်မယ့်ကောက်ကိုရုပ်မြင်သံကြားအစီအစဉ်တွေကိုပါအစီအစဉ်ထုတ်လွှင့်မှုအစအဆုံးကိုရောနောက်ပြီးတော့ဒီသတင်းကဏ္ဍလိုက်အပုတ်လိုက်အတိုလေးတွေဖြတ်ထားတာကိုရောတင်ထားပေးပါရနော်။ညတော့အဖြစ်မြန်မာနိုင်ငံကပြည်သက်တွေကတော့အခုနောက်ပိုင်း Facebook ကနေပြီးအကြည့်များတာတွေ့ရပါတယ်။ကိုဝေဖြိုးလဲအဆင်ပြေလို့ Facebook ကအဆင်ပြေနေ Facebook လည်းကြည့်ဒါမှမဟုတ်နေဒီ Radio ကနေပြီးတော့တာမယ်နားထောင်တာလည်းရပါတယ်။ဒါပေမဲ့ရုပ်မြင်သံကြားကနေပြီးလဲကျမတို့ထုတ်လွှင့်ခြင်းတွေမှာဖန်ယူပြီးကြည့်ရှုနိုင်ပါတယ်ရှင်။ပန်းတိုးရွှေလဲဆိုတဲ့တော်ရရှင်ကတော့မင်္ဂလာပါ View ရဲ့အဖွဲ့သားတွေအားလုံးရှင်လန်းချမ်းမြေကြပါစေတဲ့။တဖွဲ့သားလုံးကျန်းမာကြပါစေလို့လည်းဆုတောင်းပေးလာပါတယ်။ Facebook လူမှုကွန်ရက်ပေါ်မှာပန်းပြိုးရွှေလဲဆိုတဲ့ Facebook အကောင့်ပိုင်ရှင်လာပြီးရေးတာဖြစ်ပါတယ်
။စနစ်ဒီခေတ်ဒီဘယ်လိုပဲပြောင်းလဲပါစေအယိုးရှင်ဆုံးဇေယျသက်သာဆုံးနဲ့မှန်ကန်တိကျတဲ့သတင်းတွေအများဆုံးရရှိနိုင်မှုကတော့ VOA ကိုအားကိုးနေရစေပါ။မားလက်တဲ့လုပ်တွေကြားမှာရေဒီယိုလေးအနားမှာထားလို့မနဲ့ရောညပါ VOA ကိုအမြဲမပြတ်နားဆင်အားပေးနေလျက်ပါဗျာ
။ဟုတ်ကဲ့ပါဒီတော်ရရှင်ကျေးဇူးအထူးတင်ပါရနော်။ David Mann ဆိုတဲ့တော်ရရှင်ကတော့သူ့ရဲ့အနောက်ကနာမည်တော့ကျွန်မအတန်မထွက်တက်လို့မထွက်လိုက်တော့ပါဘူးနော်။တိုင်းသားနာမည်ဖြစ်ပုံရပါရဲ့အင်္ဂလိပ်လိုစလုံးပေါင်းထားတာပါ။မင်္ဂလာပါ VOE ကျွန်တော်က VOE ကိုအမြဲအားပေးနေတဲ့သူတစ်ယောက်ပါ။ရေဒီယိုမှာနားထောင်နေကြ၊နှစ်ချက်နဲ့နားထောင်နေကြမလို့ဒီလုံးတန်ကတအားကျင်နေလို့နည်းနည်းလောက်ရှော့လို့ရမလား။ကျေးဇူးပါ VOE တဲ့ဟုတ်ကဲ့ပါ။ဒီလုံးတန်နှစ်ချက်နဲ့နားထောင်တော့ဒီလုံးတန်တွေကပိုကျဲတတ်ပါရဲ့။ကျမဒီကိစ္စကိုအရင်ကြီးမတက်ကြွလို့တက်ကြွနဲ့ဒီ ကိုဝင်းခန်းမောင်တို့ကိုလမ်းပြပြပေးပါမယ်အခုလိုမျိုးကျမတို့စီစဉ်တဲ့ပတ်သက်ပြီးတော့ဒေသနားဆင်ပြီးတော့တုံ့ပြန်အကြံပြုလာတာကိုအထူးကျေးဇူးတင်ပါတယ်ရှင် တခြားသူတွေလည်းတခြားနားထောင်နေတဲ့တော်ရရှင်တွေလည်းကျမတို့အစီအစဉ်နဲ့ပတ်သက်ပြီးတော့ဒီလိုအပ်ချက်တွေရှိရဆိုရင်ကျမတို့စီကိုအခုလိုစာရေးပြီးတော့အကြံပြုနိုင်ပါတယ်တော်ရရှင်တွေရဲ့ဝေဖန်အကြံပြုတဲ့အစားတွေကိုအမြဲတမ်းကြိုဆိုနေပါတယ် Okay, အခုဆက်ပြီးတော့တော်ရရှင်တွေရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးသွားခြင်းပါတယ်ရှင် တော်ရရှင်တယောက်စာအရန်ကိုရှေ့ရှေ့ရေးလာတဲ့တော်ရရှင်တယောက်ရဲ့စာကိုအခုဆက်ပြီးတော့ဖော်ပြပေးခြင်းပါတယ်။ဒီမှာနည်းနည်းလေးတော့ဒီဖြတ်ပြီးတော့သူ့ရဲ့စာကိုလိုအပ်သလောက်ထည့်ပေးလိုက်ပါတယ်။တိတ်တော့မတူလိုက်ပါဘူး။ဘာကြောင့်လဲဆိုသူပြောတဲ့အကြောင်းအရာကလည်းရှုပ်ထွေးပြီးတော့တော်ရရှင်နေခတ်တူတူလိုလိုက်တဲ့အခါမှာလုံးဝအကြောင်းအရာကိုနားမလည်ပဲနဲ့လည်းဖြစ်သွားမှာဆိုလို့ဖြစ် ခုတက္ကသိုလ်တက်ဖို့အတွက်စောင့်နေတဲ့သူတွေတက္ကသိုလ်လျှောက်ထားတဲ့အခါမှာဘလို့အခက်အခဲတွေနဲ့တော်တော်ကိုကြီးကြီးမားမားရင်ဆိုင်နေရလဲဆိုတာရေးလာတာပ
ါအမှတ်910ကျော်သူတွေကတိုက်ရိုက်တက္ကသိုလ်များကိုအားလုံးပြန်တူလျှောက်ကြတဲ့အတွက်တိုက်ရိုက်တက္ကသိုလ်စီရင်အသီးသီးမှာသူတို့နာမည်တွေပြန်တူပါလာပြီးအနှိမ်ဆုံးဝင်ခွင့်အမှတ်ဟာကမောက်ကမဖြစ်ကုန်ပါလေဥပမာရမ920ရှိထားတဲ့သူတယောက်ကတိုက်ရိုက်တက္ကသိုလ်အများစုကိုလျှောက်ရင်သူ့အမှတ်ကောင်းတဲ့အတွက် YNT YTU UIT အပါအဝင်တက္ကသိုလ်တွေရဲ့ဝင်ခွင့်ရစီရင်တိုင်းမှာပါနေရောသူ့လိုပဲ920ကျော်ရသူတွေတနိုင်ငံလုံးနဲ့ဆိုရင်ယာနဲ့ချီရှိတာကြောင့်အဲ့ဒီလူတွေ YNT မှာလည်းပါ UIT မှာလည်းပါနေတာကြောင့်အမှတ်900အောက်ရသူတွေဟာစီရင်မှာမပါနိုင်တော့ပါဘူးဥပမာအဖြစ်အရင်နှစ် UIT အနေဆုံးအမှတ်ဟာ480ဖြစ်ပြီးတော့အခုနှစ် UIT ရဲ့အနေဆုံးအမှတ်ဟာ904မှတ်ဖြစ်သွားပါတယ်။နောက်ပြဿနာကအဲ့ဒီဓာတ်ရိုက်တက္ကသိုလ်တွေရဲ့ကျောင်းအားနောက်ဆုံးရဖြစ်ပါတယ်။ဓာတ်ရိုက်တက္ကသိုလ်တွေရဲ့ကျောင်းအားနောက်ဆုံးရဟာအောက်တိုဘာလ18ရက်နေ့ဖြစ်ပါတယ်။အဲ့ဒီရဲ့ကြော်ရင်ကျောင်းဝင်ခွင့်စီရင်ကပယ်ဖြစ်မယ်လို့ဆိုပါတယ်။ဆိုလိုတာကဓာတ်ရိုက်တက္ကသိုလ်တစ်ခုခုကိုလျှောက်ထားသူတိုင်းဟာအမှတ်စဉ်1နဲ့2တခြားတက္ကသိုလ်အားလုံးရဲ့လျှောက်ထားစီရင်ကပယ်ဖြစ်မယ်လို့ဆိုပါတယ်တက္ကသိုလ်ဝင်ခွင့်စာအိတ်နဲ့လျှောက်တဲ့တက္ကသိုလ်ဝင်ခွင့်ဟာအောက်တိုဘာလကုန်ဒါမှမဟုတ်နိုဝင်ဘာလဇန်းမှထွက်မယ်လို့သိရပါတယ်ဝါသနာပါလာကြောင့်စစ်တက္ကသိုလ်တက်ဖို့ရည်မှန်းထားတဲ့ကျောင်းသားတဦးဟာဓာတ်ရိုက်တက္ကသိုလ်ဝင်ခွင့်စီရင်မှာပါနေမယ်ဆိုရင်ရွေးချယ်ဖို့အတော်ခက်သွားပါတယ်အောက်တိုဘာလ18ရက်နောက်ဆုံးထအားရမဲ့ YIT UIT တို့လိုဓာတ်ရိုက်တက္ကသိုလ်ကိုပဲအပ်လိုက်ရမလားနိုဝင်ဘာမှတည်ရမယ်အမတ်စင်နှစ်တက္ကသိုလ်ကိုပဲဆောင်ရမလားစွန့်စားရပါတော့မယ် YIT UIT တို့လိုတက္ကသိုလ်အပ်ပြီးတော့မှနိုဝင်ဘာမှထွက်မယ်အမတ်စင်နှစ်တက္ကသိုလ်ဝင်ခွင့်အမတ်ဟာသူ့မိတဲ့အမတ်ဆိုရင်နောင်တရပါလိမ့်မယ် YIT UIT တို့လိုတက္ကသိုလ်မှာဖဲနိုဝင်ဘာစီရင်ကိုစောင့်မယ်ဆိုရင်အမတ်တွေကမောက်ကမဖြစ်တာကြောင့်စစ်တက္ကသိုလ်လည်းမဝင်ဘူးဆိုရင်မြောက်တက်ကိုင်းလို့ဖြစ်ပြီးယူကျုံမရဖြစ်ရပါတော့မယ်ဒါကလည်းဥပမာတစ်ခုအနေနဲ့ပြောပြတာပါမနစ်ကဝင်ခွင့်အမတ်ကိုကြည်ပြီးအခုနှစ်အမတ်မီမယ်လို့ထင်ထားသူတွေဟာလည်းအခုအခါမှာအမတ်တွေအလိုမြင့်မားတာကြောင့်မဝင်ကြတော့ပဲတောကပြာပါဒများနေကြရပါတယ်။ဒါကြောင့်ဒီစနစ်တစ်ဟာဓာတ်ရိုက်တက္ကသိုလ်ဝင်ခွင့်ရသူများလည်းခြေထုံချထုံဖြစ်ဓာတ်ရိုက်တက္ကသိုလ်ဝင်ခွင့်မရသူတွေလည်းနှလုံးတစ်ထိတ်ထိတ်ဖြစ်နေရတဲ့အားနည်းချုပ်ရင်းချက်အလွန်များတဲ့စနစ်ဖြစ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဒီတော်ရရှင်ကတော်တော်လေးကိုစိတ်စိတ်ဆုံးဆုံးရှင်းပြထားတာဖြစ်ပါတယ်။အသေးစိတ်ကြလုံးလို့တချို့အချက်လက်တွေကိုတော့ကျွန်မခြံလှက်ထားခဲ့ပါရနော်။ဒီတော်ရရှင်ပြောထားတဲ့အတိုင်းဆိုရင်ဟုတ်ပါတယ်။အဲ့လိုရွေးချယ်မှုကတော်တော်ကမောက်ကမဖြစ်နေတဲ့ရွေးချယ်မှုလို့ကျွန်မထင်မိပါတယ်။ဘာလို့လဲဆိုတော့ပထမအဆင့်ဦးစားပေးတဲ့တက္ကသိုလ်မရတော့မှသာလူတွေကဒုတိယအဆင့်ဦးစားပေးတဲ့တက္ကသိုလ်ကိုရွေးချယ်ရမှာဆိုတော့အခုကပထမအဆင့်ဦးစားပေးတဲ့တက္ကသိုလ်တွေမှာရမရဆိုတာအရင်မထုတ်ပြန်ပေးဘူးဆိုတော့ဘာသဘောလဲဆိုတာကျွန်မကိုယ်တိုင်မစဉ်းစားမိပါဘူး။တက္ကသိုလ်တစ်ခုနဲ့တစ်ခုချိတ်ဆက်ပြီးတော့မထုတ်ပြန်တဲ့သဘောပဲလားပြောရတော့တော်တော်ခက်ပါရဲ့နော်ဒီအခက်အခဲကိုဒီသက်ဆိုင်ရာကတည်တည်ချာချာသိရှိပြီးတော့တေချာဖြည့်ရှင်းပေးနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်ရှင်ဘာလို့လဲဆိုတော့ဒါကကျောင်းသားရဲ့အားလုံးရဲ့အရေးကိစ္စဖြစ်နေပြီးတော့ကျောင်းသားရဲ့အနေနဲ့လည်းကိုယ်တန်ရာတက္ကသိုလ်ကိုဦးစားပေးသွားခြင်းကြတာတမတာပဲဖြစ်ပါရဲ့အားလုံးအဆင်ပြေကံကောင်းပါစေလို့ဆုတောင်းပါရဲ့နော်ဒီပညာရေးကိစ္စပြောနေလို့နောက်ထပ်သောရရှင်တယောက်ကလည်းပညာရေးဌာနနဲ့ပတ်သက်ပြီးတော့သူရဲ့ဟိုခံစားချက်ကိုထုတ်ဖော်လာတဲ့ရင်ဖွင့်စာကိုဖော်ပြပေးခြင်းပါတယ်ဒီသောရရှင်ကတော့တနိုင်းမျိုးနယ်ပညာရေးမှူးရုံးကဝန်ထမ်းမှာဆိုပြီးတော့အခုလိုစာရေးလာပါတယ
်ကျမတို့နေစားစရေးဝန်ထမ်းတွေကိုအခုအောက်တိုဘာလကစပြီးတော့အမြဲတမ်းဝန်ထမ်းအဖြစ်ပြောင်းလဲခန့်အပ်ဖို့ပညာရေးဝန်ကြီးအနေနဲ့ဦးစားပေးစဉ်းစားပေးစီခြင်းပါတယ်။နေစားလုတ်သက်လဲစက်တင်ဘာလကုန်ရင်နှစ်နှစ်ပြည့်ပြီဆိုတော့ကျမတို့မှလုတ်သက်လဲနာလစာလဲနစ်နာပါတယ်ရှင်။ Jamaru Shiga Kane Nizarigu, the Nin Nalani, and Yere Winde, Kakebari. Jamaru Ma looked at Lemiaro, a pianle, Shaumia, a dole Miane, Nina Lavare. The nine asuro, Tijare die, name ye Ninjamum Shibau, a nezo lo aga, a ka jingui, don't out chowya, the madonga. Did that the eight town lianisu, Narau Yavare? A coo, Leroshiale, the Madde Chinga Sabi, did that the လေးတောင်ကျော်ကိုလာမယ့်2018အောက်တိုဘာကစပြီးတော့အမြဲတမ်းဝင်တန်းအဖြစ်ခန့်အပ်ဖို့တာဝန်ရှိဝင်ကြီးများကိုလေးစားစွာအနုညွတ်တောင်းဆိုအပ်ပါတယ်ရှင်လောက်တဲ့နှစ်နှစ်ကြာလာပြီဖြစ်တဲ့အတွက်ကြောင့်မလို့သူတို့ကိုဒီအမြဲတမ်းဝင်တန်းအဖြစ်နဲ့ခန့်အပ်ဖို့စဉ်းစားပေးပါတယ်သူတို့တွေလည်းအများကြီးတို့အလုပ်တွေကိုတေချာလုပ်တဲ့အတွက်ကြောင့်မလို့အခွင့်အရေးနဲ့ခန့်စားချက်တွေလည်းလိုချင်ပါတယ် မောင်ပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်လို့လိမ့်လို့ပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်အခုတော်ရရှင်ကိုမြန်မာတချင်းလေးတစ်ပုဒ်နဲ့မြေတားဒီလက်ဆောင်ထုတ်လွှင့်ပေးကြပါတယ်ရှင်စောင်းလိုက်ရေးတာပြီးတော့ဇော်ဝင်းထွတ်သီဆိုထားတဲ့လူဆိုတဲ့တချင်းလေးကိုတော်ရရှင်ကြီးအားလုံးအတွက်ဒီကနေ့မြေတားဒီလက်ဆောင်ထုတ်လွှင့်ပေးဖို့ရွေးချယ်ထားပါတယ်ဒီတချင်းလေးကိုအားလုံးနှစ်ထိုက်ခံစားနိုင်ပါစေလို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်နော်ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပြဖို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ချက်ပေးစာတွေရှင်းပွင့်စာတွေနဲ့ဒေတာချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်နော်Facebook အပြင်အင်တာနက်စာမျက်နှာပေါ်မှာလည်းအစီအစဉ်တွေကိုတင်ထားပေးပါတယ်။ကျမတို့ရဲ့ website လိပ်စာက bambi.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။ဒေါ်ရရှင်နဲ့အားလုံးရှင်းလင်းချမ်းသာ
။ The mountain I yell to are you. တရားမသိမရဘူး။ဘယ်သူမှမရှိကြဘူး။
မဧဒနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ရဲ့ပေးစာကဏ္ဍကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတော့မြက်ဖန်အင်္ဂါညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဘာအကြောင်းအရာဆွေးနွေးမလဲဆိုတာကိုအသိပေးပါရစေခင်ဗျာ
။ကရင်သားလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရကြားတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေရေးသဘောတူညီချက် NCA ကိုလက်မှတ်ရေးထိုးခဲ့ကြတာဟာဆိုရင်၃နှစ်တာရှိခဲ့ပြီဖြစ်ပါတယ်။ဒီကလအတွင်းငြိမ်းချမ်းရေးဖြစ်စဉ်တိုးတက်မှုဆွေယုတ်မှုတွေဘလို့ရှိခဲ့ပါသလဲဆိုတာနဲ့ငြိမ်းချမ်းရေးအလားအလာအပေါ်တောရရှင်တို့ရဲ့ရှုမြင်ချက်တွေကိုအခုလာမယ့်အင်္ဂါနေ့ညချမ်းတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်တောရရှင်တို့ရဲ့ဖုန်းနံပါတ်တွေဆွေးနွေးလို့တဲ့အကြောင်းအရာတွေကို VOE ရဲ့တယ်လီဖုန်းနံပါတ် 1-239-382-5554 ဒါမှမဟုတ်ရင်လဲ VOE ရဲ့အီးမေးလ်လိပ်စာburmese@voanews.com ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ VOA ကပြန်ပြီးတော့ဆက်သွယ်ပါမယ်။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ရှင
်။နေပါအင်္ဂါညတရက်လေးလဲစီစင်မှာပါဝင်ဝင်ရောက်ဆွေးနွေးလို့သူတွေ VOA ကိုည9နာရီမတိုင်ခင်အချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းအပ်ပါတယ်။အခုတော့သတင်းစာဆရာဦးစီးတို့အောင်မြင့်ရဲ့ပြည်ပင်းသုံးသက်ချက်ကိုထုတ်လွှင့်ပေးပါတော့မယ်။ရန်ကုန်တိုင်းစီးရင်စစ်ချုပ်စီရင်ခန်းစာနဲ့တိုင်းအမတ်ဒီရဲ့ပြင်းပြင်းထန်ထန်ဝေဖန်မှုဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါတယ်။မတ်အင်ဂျင်နီယာကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
။ခုရက်ပိုင်းရန်ကုန်ကပြည်သူတွေစိတ်ဝင်စားနေတဲ့ကိစ္စတစ်ခုကတော့ရန်ကုန်တိုင်းလွှတ်တော်စည်းဝေးမှာတိုင်းစင်းစစ်ချုပ်ရဲ့အစီရင်ခံစာကိုအခြေခံပြီးအမတ်တွေပြင်းပြင်းထန်ထန်ဝေဖန်ဆွေးနွေးနေကြတဲ့ကိစ္စပါ။ရန်ကုန်တိုင်းစင်းစစ်ချုပ်ရဲ့2016ဆက်ခွန်ဘန်ဒါရီနှစ်အစစ်စေးတွေ့ရှိချက်အစီရင်ခံစာဟာစာမျက်နှာ363မျက်နှာပါပြီးနောက်ဆက်တွဲစီရင်စရာတွေလည်းပါဝင်ပါတယ်။သိမကြသေးခင်တော့ကပဲအဲ့ဒီအစီရင်ခံစာအမတ်တွေကိုဖြန့်ဝေထားပြီးလွှတ်တော်တွင်ကိုတော့25မျက်နှာပါအစီရင်ခံစာအချင်းချုပ်ဖတ်ကြားတင်သွင်းခဲ့ပြီးပါပြီ။လွှတ်တော်တွင်ဆွေးနွေးချက်တွေကိုလေ့လာရသလောက်အမတ်တွေဟာအစီရင်ခံစာကိုအပိုင်းလိုက်ခွဲပြီးဝေဖန်ဆွေးနွေးနေပုံရပါတယ်။ဒါလွှတ်တော်ဘက်ကအမတ်တယောက်ကိုဆွေးနွေးချိန်10မိနစ်လောက်ပဲပေးထားတာကြောင့်လည်းဖြစ်နိုင်ပါတယ်။စင်းစစ်ချုပ်အစီရင်ခံစာထဲမှာဘာတွေဖော်ပြထားသလဲတိုင်းအမတ်တွေဘလောက်ဝေဖန်နေကြသလဲအဲ့ဒီကနေဘာတွေကောက်ချက်ချနိုင်မလဲဆိုတာကုရပဆွေးနွေးတင်ပြသွားပါမယ
်စင်းစစ်ချုပ်အစီရင်ခံစာမှာပါတဲ့အရင်အစိုးရခေတ်ကမတမာတဲ့လုပ်ရက်တချို့ကတော့တကုံအရှိမျိုးနဲ့မလစ်ကြီးရွာအုပ်စုကမြေဧက950ကို Excellent Fortune Construction Company ကိုမြေငှားစာချုပ်ချုပ်ဆိုပြီး9ရက်အတွင်း grant ချထားပေးလိုက်တဲ့ကိစ္စအဲ့ဒီကြေးရွာကနောက်ထပ်မြေဧက400ကိုအသေးစားစက်မှုဥယျာဉ်ထူထောင်ဖို့ဆိုပြီးမြို့တော်တစ်ဖွံ့ဖြိုးတိုးတက်ရေးကုမ္ပဏီကို2015ဒီဇင်ဘာလကငားရန်စာချုပ်ချုပ်ပေးတဲ့ကိစ္စဒါပေမဲ့ထူးခြားတာကငားရန်စာချုပ်ချုပ်မပေးမီတလအလိုကလေးကမြေငှားဂရန်တီထုတ်ပေးပြီးဖြစ်တာကိုလည်းအံ့ဩစရာတွေ့ရတယ်လို့တိုင်းအမတ်ဦးနေဖုံးလကထောက်ပြပြီးရန်ကုန်တိုင်းအစိုးရအနေနဲ့ပြန်လည်စီစစ်ဖို့အဆိုပြုထားပါတယ်လက်ရှိအချိန်ထိအများနဲ့သက်ဆိုင်နေတဲ့ကိစ္စတစ်ခုကတော့ရန်ကုန်မှာခင်မီမီးပွိုင်အချက်ပြစနစ်တက်ဆင်ဖို့တရုတ်မြန်မာဖက်ဆက်မြမရွှေရောင်ကုမ္ပဏီကိုကျပ်ငွေ19ဘီလီယံနီးပါးနဲ့တင်တာပေးထားတဲ့ကိစ္စပါ။စာချုပ်ပါအချက်အရသတ်မှတ်ချိန်လုပ်ငန်းမပြီးရင်တရက်ဒဏ်ကြေးတသိန်းပေးရမယ်လို့ပါဝင်ပါတယ်။လုပ်ငန်းကို2016ဖေဖော်ဝါရီလကစတင်ပြီးဩဂုတ်လ23ရက်နေ့မှာအပြီးတက်ရမယ်။မပြီးရင်တရက်ဒဏ်ငွေကျပ်တသိန်းဆောင်ရမယ်လို့ဆိုထားလို့ဒီကနေ့အချိန်ထိဆိုကျပ်ငွေသိန်း930ကျော်ဆောင်ရမှာဖြစ်ပေမဲ့ကျပ်ငွေသိန်း210ပဲပေးသွင်းထားလို့အစိုးရဘက်ကရစီရကျပ်သိန်းပေါင်း920ကျော်ကျန်နေပါသေးတယ်။အခြားတစ်ဖက်မှာလုပ်ငန်းကလည်းဒီကနေ့အချိန်ထိမပြေးပြတ်နိုင်သေးပါဘူး။အဲ့ဒီပြဿနာနဲ့အလားတန်တူတာတွေကတော့ရန်ကုန်တိုင်းအစိုးရကနေပုဂ္ဂလိကကို contract ပေးပြီးဈေးတွေတိဆောက်ခိုင်းနေတဲ့ကိစ္စပါ။တာမွေမြို့နယ်ကရာပြည့်စည်အင်းစိန်မြို့နယ်ကတငင်းကုန်းဈေးနဲ့မြောက်ကလာကတိရိရေဒနာလက်ကားဈေးတွေဟာတတ်မှတ်ချိန်မှာပြည်အောင်တိဆောက်နိုင်ခြင်းမရှိလို့ပြည်သူတွေထိခိုက်နေရတဲ့ကိစ္စပါ။ဒါကြောင့်စာချုပ်ပါစီကံများအတိုင်းစနစ်တကျနဲ့ခြေပွန်စွာဆောင်ရွက်နိုင်သောကုမ္ပဏီများနှင့်သာဆောင်ရွက်စေလိုပြီးစီကံအတိုင်းမလုပ်နိုင်တဲ့ကုမ္ပဏီတွေကိုစာချုပ်ဖြတ်သိမ်းခြင်းလုပ်ငန်းထက်မှန်အနှံမှုမပြုခြင်းစတဲ့ပြောင်းလဲမှုတွေလုပ်ဖို့ဥနေဖုံးလက်ကအကြံပြုပါတယ်။
အစီအစဉ်ခံစားထဲမှာဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကိုယ်တိုင်ဦးဆောင်ကောက်ထဲပေါ်ခဲ့တဲ့ဘတ်စကာကုမ္ပဏီတစ်ခုဟာဘတ်စကာအစ်စ်အစည်းတစ်ထောင်ကို Jangwe konsesi bilian tomi wegere kisa pavade. Asuya ngwe malaulu, eauri bangani, jashi bilian lau, chigaya babide. Since the joke sing kanzaya, any baska piswede lungangani, jat libidia nibala, shombone de lo surhabade. Alaru asuya ngwe, jang abilian, kamoza banga chingwe, jang abilianwe, susu bong jangwe, sebilianwe, your site tobi, korean nganga, jong baska, asinia, where you tara kisa gale, now shombo matrija nide lungani pinibia mare. ဒီပြဿနာနဲ့ပတ်သက်ပြီးတိုင်းစိုးကအနေနဲ့ပန်းချင်းငွေတွေရယူရမှာလွတ်တော်ရဲ့သဘောထားရယူထားခြင်းမရှိလို့ပုဂ္ဂလိကကငွေချေးတဲ့သဘောဖြစ်နေလို့အကျွေးတွေကိုပြန်ဆက်ဖို့လွတ်တော်ကသဘောမတူနိုင်ဘူးလို့အမတ်ဒေါ်စန္ဒမင်းကတင်းတင်းမာမာဆိုပါတယ်။အရင်စိုးကခက်ကရန်ကုန်မှာအလွန်တန်ဖိုးကြီးလာတဲ့မြတ်ကျွန်းသာအပန်းပြေဥယျာဉ်တွေကမြေလေးဆန်းနှစ်ဧကကုမ္ပဏီရှိခုကိုမဆိုစလောက်ဈ ချက်ချမပေးနိုင်သေးတဲ့အတွက်လဲသူကထောက်ပြပါတယ်အလားတူအိမ်ယာတွေဆောက်လို့ရမှာလဲအစိုးရဘက်ကကျပ်၄-၅ဘီလီယံမကနစ်နာနေတဲ့ပြဿနာတွေကိုလဲဝေဖန်ရပါတယ
်စီးရင်စစ်ချုပ်အစဉ်ခန်းစာတင်တိုင်းပါလိရှိတာကအရင်အစိုးရလက်ထက်ကကံတော်ကြီးဆောင်လို့တည်သူဥယျာဉ်လိုနေရာမျိုးကမြေတွေကိုဈေးပေါ်ပေါ်နဲ့ချထားပေးတဲ့ကိစ္စပါဈေးနှုန်းတွေပြင်ဆင်တယ်ဆိုပေမဲ့လက်ရှိပြင်ပပေါက်ဈေးထက်အများကြီးနည်းနေတဲ့အတွက်အစိုးရဘက်ကနစ်နာနေတဲ့ကိစ္စကိုလည်းပြန်ပြီးသုံးသပ်ဖို့တိုင်းမတ်ဦးလာထေးကထောက်ပြပါတယ်အလားတူရန်ကုန်မြို့တော်စီမင်းတာယာရေးကော်မတီ YCDC နဲ့ရွှေနေကြီးဝန်ဆောင်မှုကုမ္ပဏီပူးပေါင်းပြီးCTFM အတန်လွင့်လုပ်ငန်းလုပ်ရာကနေကုမ္ပဏီကအမျက်တွေအများကြီးရပြီးအစိုးရဘက်ကအမျက်နည်းနည်းပဲရနေတဲ့ခွဲဝေမှုကိုလည်းဥနေဖုံးလက်ကမေးခွန်းထုတ်ပါတယ်။စီးရင်စစ်ချုပ်စီရင်ခန်းစာနဲ့ပတ်သက်ပြီးတိုင်းလွတ်တော်အမျက်တွေဝေဖန်တာကိုအနှစ်ချုပ်ကြည့်လိုက်ရင်လက်ရှိရန်ကုန်တိုင်းအစိုးရနဲ့ရန်ကုန်မြို့တော်စီပင်တာဝန်ရှိသူတွေဟာအစိုးရဒါမှမဟုတ်ပြည်သူတွေဘက်ကကြက်ငွေဘီလီယံပေါင်းများစွာနစ်နာနေတာတွေကိုကောင်းကောင်းစီမံခန့်ခွဲနိုင်ပုံမရဘူးလို့ဆိုပါတယ်။ဒါနဲ့ပတ်သက်ပြီး NLD အမျက်တချို့ကစီပင်ဌာနဆိုင်ရာတွေနဲ့အခြားဌာနဆိုင်ရာတွေမှာတာဝန်ယူနေတဲ့လက်စားတဲ့စစ်အရာရှိဟောင်းဌာနမှုတွေကိုအပြစ်တင်ကြတာမျိုးလည်းရှိပါတယ်။ကုမ္ပဏီထောင်ဘတ်စကားတွေဝယ်ယူပြေးဆွဲတဲ့ကိစ္စ၊ကျောင်းကားတွေဝယ်ယူပြေးဆွဲတဲ့ကိစ္စကတော့လက်ရှိရန်ကုန်တိုင်းအစိုးရဝန်ကြီးချုပ်နဲ့တာဝန်ရှိသူတွေရဲ့လုပ်ရည်ကိုင်းကြီးအရေးချင်းအားနေတာလွှတ်တော်ကိုကြော်လွန်ပြီးကိုယ်သဘောနဲ့ကိုယ်လုပ်ကိုင်နေတာတွေကိုဝေဖန်ကြပါတယ
်။ဘယ်လိုပဲဖြစ်ဖြစ်ရန်ကုန်တိုင်းအမှတ်တွေဟာတိုင်းစင်းစစ်ချုပ်အစီရင်ခံစာပေါ်မူတည်ပြီးဦးဖြိုးမင်းသိန်းဦးဆောင်တဲ့တိုင်းဆိုးရကိုပြင်းပြင်းထန်ထန်ဝေဖန်မှုတွေလုပ်ခဲ့သလိုအဲ့ဒီစင်းစစ်ချုပ်အစီရင်ခံစာကိုလည်းတခဲနဲ့အတည်ပြုခဲ့ကြပါတယ်ဒီအတွက်ရန်ကုန်တိုင်းဆိုးရဟာပြည်သူ့ဘန္ဒာကျပ်ငွေဘီလီယံပေါင်းများစွာအကုန်ကျခံလုပ်မဲ့စီးပွားရေးလုပ်ငန်းကြီးတွေကိုငါတကောကောမလုပ်သင့်သလိုအဆိုးရဘက်ကကျပ်ငွေဘီလီယံယာနဲ့ချီနစ်နာနေတဲ့ကိစ္စတွေကိုလည်းတိတိကျကျတာဝန်ယူဖြေရှင်းရပါမယ်ဒါရီမကဒီကနေ့တက်ထိုင်အောက်ခြေမှာဖြစ်နေသေးတဲ့အကျင့်ပြက်ချဆမှုပြဿနာကိုလည်းအမတ်တွေနဲ့ပူးပေါင်းကင်တွယ်ဖြေရှင်းသင့်ပါကြောင်းတင်ပြလိုက်ရပါတယ
်။ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOA မြန်မာပိုင်းကတနင်္လာနေ့မနေ့ဖက်စီစဉ်ကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့ကဘာတလွားထူးခြားစံပြသတင်းများစီစဉ်ကိုနားဆင်ရပါမယ်။မတ်နန်းလောင်နဲ့ကိုငင်းချန်တို့ကတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ။
နောက်နိုင်ငံတချို့မှာစီးပွားတွေအလုပ်လုပ်တဲ့ယုံကိုကလေးတွေခေါ်သွားတဲ့နေ့ရှိသလိုထိုင်းနိုင်ငံမှာလည်းကိုယ့်ရဲ့သားသမီးတွေလိုဖြစ်တဲ့အိမ်မွေစရိတ်ခံခွေးလေးတွေကိုယုံကိုခေါ်လာတဲ့နေ့ပြုလုပ်ခဲ့ပါတယ်။အခုလိုအစီအစဉ်ကိုဘန်ကောက်မြို့က Digital ကြော်ညာအေဂျင်စီတစ်ခုကပြုလုပ်ခဲ့တာပါ။အိမ်မွေခွေးလေးတွေအနားမှာရှိရာဟာယုံပတ်ဝန်းကျင်ကိုတာယာစေပြီးတော့စိတ်ဖြစ်စီးမှုတွေကိုလည်းရောကြစေတယ်လို့ WDM မြန်မာပိုင်းရှင်ဖြစ်သူကပြောပါတယ်။အခုလိုအိမ်မွေးခွေးကလေးတွေရုံးကိုခေါ်လာဖို့ကိစ္စကိုလွန်ခဲ့တဲ့၈နှစ်လောက်ကစတင်ခဲ့ပြီးရုံးချိန်အတိအကျမရှိတဲ့သူတို့ရုံးအထွတ်တော်ဝန်ထမ်းမြဲစေတယ်လို့လည်းပြောပါတယ်။နိုင်ငံတကာပတ်ဝန်းကျင်နဲ့ပြည်သူ့ကျန်းမာရေးစားဆောင်ရေးသုတေသနစာတမ်းတစ်စောင်ရဲ့အဆိုအရလည်းလူသားတွေရဲ့အကောင်ဆုံးမိတ်ဆွေဖြစ်တဲ့ခွေးကလေးတွေအလုံမှရှိနေတာဟာအကျိုးအများကြီးရှိတယ်လို့ပြောပါတယ်။ဒါပေမဲ့ဒီသုတေသနထဲမှာလည်းအခုလိုခွေးကလေးတွေရှိတာဟာဓာတ်မတည့်တဲ့အန္တရာယ်နဲ့တရိတ်ဆန်ကကူးစက်တတ်တဲ့ရောဂါတွေဖြစ်နိုင်ခြေများတယ်လို့ဖော်ပြထားပါတယ်။တခြားကုမ္ပဏီတွေမှာလည်းအခုလိုခွေးခေါ်လာလို့ရတဲ့မူဝါဒရှိပေမဲ့ WDM ကုမ္ပဏီဟာဝန်ထမ်းပေါင်း200နီးပါးနဲ့ခွေးအကောင်20ရှိတဲ့အတွက်အကြီးဆုံးကုမ္ပဏီတစ်ခုဖြစ်ပါတယ
်။ဟိုကျုံနိုင်ငံမှာခေတ်စားနေတဲ့ဖန်တရားတွေ၊ဖန်မိုးပြန်လျှောက်လန်းတွေအကြောင်းပြောပြပါမယ်။ကျုံနိုင်ငံတောင်ပိုင်းခွန်ရှိကျောင်းကိုပိုင်အုပ်ချုပ်ခွင့်ဒေသကွေးလင်မြို့မှာအရှေ့မီတာ400ရှိတဲ့ဖန်သားမျက်နှာပြင်နဲ့ဆောက်လုပ်ထားတဲ့ကျိုးတရားတစ်ခုကို�ဖွင့်လှစ်လိုက်ပါတယ်။ဒီကြိုးတရဟာအကျဉ်း 1.2 မီတာရှိတဲ့အပြင်မီတာ100အမြင့်မှတိဆောက်ထားတာဖြစ်ပြီး ရှောင်ရောင်ရေကန်ကိုလှမ်းမြင်နေရတာပါ။နောက်ထပ်ဖန်ချိုးတရားတစ်ခုကတော့288မီတာရှည်တာဖြစ်ပြီးဂွမ်တောင်းပြည်နယ်ဖူရှမ်းမြို့မှာတည်ရှိတာပါ။သူကတော့ 3.6 မီတာအကျယ်ရှိပြီးအမြင့်မီတာ80မှာတည်ဆောက်ထားတာပါ။ဖန်သားပြင်ကိုနင်းလိုက်တဲ့အခါတိုင်းမှာကွဲသွားတဲ့ပုံပေါက်အောင်လှုပ်ထားတဲ့အတွက်ဒီချိုးတရားပေါ်လမ်းလျှောက်တဲ့သူတွေထိတ်လန့်မှုကိုခံစားနိုင်မှာပါ။ဒီဖန်ကျိုးတရားကတော့ကျူချမ်းမြစ်ကိုဖြတ်တန်းတိဆောက်ထားတာဖြစ်ပြီးပန်ဝင်းကျင်အလှအပတွေကြောင့်လာရောက်လည်ပတ်သူတွေအများကြီးရှိပါတယ်။အခုလိုပဲဖန်သားပြင်နဲ့တိဆောက်ထားတဲ့မိုးပြန်လျှောက်လန်းတစ်ခုကိုတရုတ်ပြည်အနောက်တောင်ဘက်ခြုံကင်းမြို့နယ်ထဲမှာတွေ့ရမှာပါ။အမြင့် 918 မီတာတောင်စွန်းပေါ်မှာမြင်းခွာပုံစံတိဆောက်ထားတာဖြစ်ပြီးတော့ကြောက်ကမ်းပါဘက်ကိုထုတ်ပြီးတော့တိဆောက်ထားတာပါ။ကြောက်ကမ်းပါအစွန်းကနေထွက်နေတဲ့ဒီဖန်သားပြင်ဟာအလျား26မီတာကျော်ရှိပြီးကမ္ဘာအရှေ့ဆုံးအပြင်ဘက်ကိုထုတ်ပြီးဆောက်ထားတဲ့အဆောက်အုံဖြစ်ခဲ့မှုတာပါမနစ်ကစားပြီးဖန်သားပြင်ကိုနင်းလိုက်တာနဲ့ကွဲသွားတဲ့ပုံစံပန်းတွေပွင့်လာတဲ့ပုံစံနဲ့ရေတွေထွက်လာပြီးငါးတွေရေကူးပြတဲ့ပုံစံစားတဲ့အထူးပြုလုပ်ချက်၄-၅ခုလောက်ကိုထည့်သွင်းခဲ့ပြီးဧည့်သည်တွေအများကြီးလာရောက်ကြည့်ရှုဖို့ရည်ရွယ်ပါတယ်ခင်ဗျာ
ပြင်သစ်နိုင်ငံအနောက်ပိုင်းကအခ်ဖီဗွန်ဒီမြို့ကလေးမှာကမ္ဘာပထမဦးဆုံးခြေတော်နှချောင်းနဲ့မြင်းပြိုင်ပွဲကျင်းပခဲ့ပါတယ်။ခြေတော်နှချောင်းနဲ့မြင်းဆိုတာကမြင်းကောင်းပုံစံတက်ထားတဲ့တုတ်ချောင်းကိုလူကမြင်းလို့စီးရတာပါ။အယောင်ဆုံးပုံစံဆုံးဝတ်ဆင်ထားတဲ့အမျိုးသမီးအမျိုးသားတွေဟာမြင်းပြိုင်ပွဲအလှစီးပြပွဲလုပ်နေတယ်လို့ပြန်ကြတာပါ။မြင်းတွေလိုတန်းခုံပြိုင်ပွဲတွေပါဝင်တယ်လို့စင်နုံဝတ်ဆင်ထားတဲ့မြင်းစီးသူတွေအလှပြစီးတန်းလှည့်လည်တာမျိုးတွေလည်းပါဝင်ပါတယ်။အခုလိုအားကစားနည်းကို2002ခုနှစ်ကဖင်လန်နိုင်ငံမှာတခစ်ပြန်လည်စံသစ်ခဲ့တာဖြစ်ပြီးအခုအချိန်မှာတော့ဝါသနာရှင်ပေါင်းတထောင်နေပါလောက်ရှိနေပြီဖြစ်ပါတယ
်။ဒါကတော့ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါတယ်။ဒီအစီအစဉ်ကိုအပတ်စဉ်တနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းအစီအစဉ်တွေမှာနားဆင်နိုင်ကြပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်ကတင်လာတဲ့မနေ့ဖက်အစီအစဉ်လေးကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။သောတာရှင်တို့အနေနဲ့ VOA ကိုဝေဖန်အကြံပြုစာရေးသားပေးပို့ခြင်းနဲ့တည်တခြင်းတောင်းခြင်းနဲ့ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အခု VOA American တန်ကမနေ့ဖက်ထုတ်လွှင့်ပေးနေတဲ့တနာ ਈ စာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့41တူကနေပြန်လဲပြီးတော့ထုတ်လွှင့်ပေးသွားမှာလည်းဖြစ်ပါတယ်ခင်ဗျာ။ဒီလိုမြန်မာပိုင်းရဲ့တင်းနှံနေတဲ့ဖက်စီစနစ်မကြခင်ပြီးဆုံးတော့မှာပါအခုတော့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်နှုတ်ရဲ့ဒုတိယချင်းမြောက်ထိပ်တီးဆွေးနွေးပွဲကိုဖြစ်နိုင်တဲ့အမြန်ဆုံးကျင်းပနိုင်အောင်စီစဉ်ဖို့အတွက်အမေရိကန်နိုင်ငံရဲ့ဝန်ကြီးမက်ပွန်ပီယိုနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့သဘောတူညီခဲ့ကြပါတယ်။ဝန်ကြီးပွန်ပီယိုနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်တို့ဟာလာမယ့်ထိပ်တီးဆွေးနွေးပွဲကျင်းပမယ့်နေရာနဲ့နေ့ရက်ကိုရွေးချယ်ဖို့အတွက်ညှိနှိုင်းနေပါတယ်လို့အမေရိကန်နိုင်ငံရဲ့ဌာနကပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းမြောက်ကိုရီးယားခေါင်းဆောင်ကင်နဲ့စင်ကာပူမှာရရှိတည်ဆောက်နိုင်ခဲ့တဲ့ယုံကြည်မှုတွေဆက်ပြီးတိုးမြှင့်အောင်လုပ်ဖို့ဆန္ဒရှိတယ်လို့ပြောဆိုလိုက်ပါတယ်။အမေရိကန်နိုင်ငံမှာထွက်ပြေးခေါ်လွန်နေတဲ့ဆော်ဒီအာရေဗျာသတင်းတောက်ဂျမယ်ကာရှိုဂျီဟာသူ့လက်ထပ်ဖို့အတွက်လိုအပ်တဲ့ဆေးဆက်စမ်းနေယူဖို့တူရကီနိုင်ငံအစ္စတန်ဘူလ်ကဆော်ဒီအာရေဗျာကောင်စီရုံးကိုတောင်းရောက်ရမှာပြီးခဲ့တဲ့သတင်းပတ်တုန်းကအသက်ခံရတယ်လို့တူရကီအရာရှိတွေကပြောဆိုပါတယ်။ဆော်ဒီအရာရှိတွေကတော့ဒီသတင်းတောက်ကိုရက်တော်ကြာမတွေ့မြင်ခဲ့တယ်လို့ဒီဆွဆွဲချက်တွေဟာအခြေမြင့်မရှိဘူးလို့ပြောပါတယ်။ဒီကိစ္စကိုဆက်ပြီးစုံစမ်းမှာဖြစ်ပြီးတင်းဝင်စုံစမ်းလို့ရတဲ့အချက်လက်တွေကိုကဘာကိုတင်ပြမယ်လို့တူရကီသမ္မတရီဆက်တေးယပ်အာဒူဝန်ကတနင်္လာနေ့မှာပဲပြောကြားလိုက်ပါတယ်။စိန့်မာတင်ကျွန်းကိုမြန်မာစုအဝက်ဘ်ဆိုက်ပေါ်ကမြေပုံပေါ်မှာမြန်မာပိုင်းဖြစ်နေတင်ပြထားတာကိုဘင်္ဂလားဒေ့ရှ်ဘက်ကကန့်ကွက်မှုတွေလုပ်ခဲ့တဲ့နောက်ပိုင်းမှာပြန်ပြီးဖယ်ရှားပေးခဲ့တယ်လို့ဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာဖော်ပြပါတယ်။မြန်မာစုကဘင်္ဂလားဒေ့ရှ်မြေပုံကိုမှောင်ယွင်းဖော်ပြတာနဲ့ပတ်သက်ပြီးစနေနေ့ကဘင်္ဂလားဒေ့ရှ်စုကမြန်မာတမန်ကြီးဦးလွင်ဦးကိုဆင့်ခေါ်ပြီးတော့ကန့်ကွက်ခဲ့တာဖြစ်ပါတယ်။အပြည်ပြည်ဆိုင်ရာရဲတပ်ဖွဲ့အင်တာပိုအကြီးအကဲကိုမလျော်မကန်လှုပ်ဆောင်နေဆိုတဲ့တန်တရားနဲ့စုံစမ်းစစ်ဆေးနေတယ်လို့တရုတ်နိုင်ငံကတနင်္လာနေ့မှာပဲပြောကြားလိုက်ပါတယ်။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချစ်ကိုဒေါက်ခင်မျိုးသက်ကြီးညာပေးခဲ့တာဖြစ်ပါတယ်။ကုမ္ပဏီအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုဇော်ဝင်းနိုင်ဖြစ်ပြီးတော့အတန်းပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Rick Barnes ဖြစ်ပါတယ်။ VOA ကိုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။နိုင်ငံတကာကသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးနေ့စဉ်မှာတရားပြောရှင်ချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ဆက်မိုးပါပါ။
This program has come to you from the Voice of America, Washington.